Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်2019ခုနှစ် January 4ရက်ဗုဒ္ဓနေ့ညပိုင်း VOA စီစဉ်တွေကို American ပြည်သူမျိုးတော် Washington DC ကနေမြန်မာစံတော်ချိန်ည9:00-10:00အထိ line to meter 24.25 32.51တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ကျွန်မအီတန်စမရှင်ဒီညအတွက်စီစဉ်တွေကိုတင်ဆက်ပေးသွားမှာပါ
မင်္ဂလာညချမ်းပါခင်ဗျာဒီကနေ့ညပဲ့သတင်းတွေကို American ဖြူထွေးနဲ့ကျွန်တော်ကြော်ကြော်သိမ်းကြည့်ကြမှာပါသမရဘရာကိုဘာမဟာသူ့ရဲ့တမိုင်းဝင်ကျမရဲ့ဆောင်ရှောက်မှုဥပဒေကိုအကာအကွယ်ပြုရေးဒီမိုကရက်နဲ့ဆွေးနွေးဖို့အတွက်အခုလက်ရှိအချိန်မှာကွန်ဂရက်လွှတ်တော်မှာရောက်နေပါပြီ။နိုင်ငံသားဝင်ကြီးဖြစ်ဒေါ်နယ်ထရန့်မြားထားတဲ့ Rex Tillerson ဟာ Exxon Mobil ကုမ္ပဏီကနေအနားယူဖို့အတွက်ဒေါ်လာသန်း180တန်အပေးအယူသဘောတူညီချက်ယူလိုက်ပါတယ်။မြန်မာလူခွင့်ရေးအခြေအနေဆိုင်ရာကုလအထူးစုံစမ်းစစ်ဆေးရေးမှူး Miss Yan Hilia ဇန်နဝါရီလ9ရက်နေ့ကနေ20ရက်နေ့အထိမြန်မာနိုင်ငံကိုလာပါမယ်။ဒီသတင်းတွေနဲ့အတူတခြားနိုင်ငံတကာထိတ်တန့်သတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးမှတော်တာရှင်နေနာဆင်ကြားမှာက27ရာစုပင်လုံးညီလာခံကနေတဆင့်ငင်းငင်းတိဆောက်သွားဖို့ဆိုတာထက်မြေပြင်အခြေအနေမှာတိုက်ပွဲတွေတကယ်ရပ်တန့်ဖို့ကပိုအရေးကြီးရဲ့ဆိုတဲ့အကြောင်းကို
အခုချိန်ခါပြရတော့တိုက်ပွဲတွေကရှင်းနေသေးတယ်လေ။ရှင်းနေပြီးတော့အခုအတူတူတွေ UNF ရဖို့ဒီကြောက်ချင်ပင်နေတာဆိုချင်ကြ
တယ်။ KIA ကောင်းဆောင်ဟောင်းဒေါက်တာဒူဂျာကဒီကနေ့လွတ်လပ်ရေးနေ့မှာခုလိုပြောသွားတာကိုမကြခင်မှာပြည်စုံနားဆင်ရဖို့ရှိပါတယ်။ဒါပြင်နိုင်ငံတကာကဆွတ်ဆွဲနေတဲ့လုံခြုံရေးတပ်ဖွဲ့တွေကမွတ်စလင်ကျေးရွာတွေမှာဖိနှိပ်ချုပ်ချယ်တာမျိုးမရှိဘူးလို့ကော်မရှင်ကထုတ်ပြန်လိုက်တဲ့သတင်းတိုင်းရင်းဒေသတွေကစီးရီးတွေချင်းနေဆရာတွေကိုခုညပိုင်းမှာတင်ဆက်သွားဖို့ရှိပါတယ်။အခုရင်ဆုံးနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မက်ခင်ဖြူထွေးတို့ကကြီးညာပေးပါမယ
်။အမေရိကန်သမ္မတဘရက်ကိုဘားမားဟာဂျမားရေးဆောင်ရှောက်မှုဆိုင်ရာသူ့ရဲ့တမိုင်းဝင်ဥပဒေကိုခုခံကာကွယ်ရေးဒီမိုကရက်တစ်လွှတ်တော်အမတ်တွေကိုစူးစီးပြောဆိုဖို့အတွက်အခုအချိန်ပိုင်းမှာပဲကွန်ဂရက်လွှတ်တော်မှာရောက်နေပါပြီ။ရွေးကောက်ခံဒုတိယသမ္မတမိုက်ပင့်စာလည်းသူတို့အစီအစဉ်ကိုရီပက်ဘလစ်ကန်အမတ်တွေနဲ့ဆွေးနွေးဖို့ကွန်ဂရက်ကိုတောင်းမှာပါ။အဲ့ဒီအထက်မှာအိုဘားမားကဲလို့ခေါ်ပေါ်ပြောဆိုနေကြတဲ့ဒီဥပဒေကိုဖျက်သိမ်းပြေးရေးလဲရီပက်ဘလစ်ကန်တွေဆွေးနွေးကြမှာပါ။ဒီအပြိုင်ဆွေးနွေးပွဲနှစ်ခုဟာသမ္မတအိုဘားမားအစိုးရကနေရွေးကောက်ခံသမ္မတဒေါ်နယ်ထရန့်ရဲ့အစိုးရအဖွဲ့တွေလက်ထဲအာဏာလွှဲပြောင်းရေးလုပ်နေတာနဲ့အမျှဖြစ်လာဖို့ရှိတဲ့ထိတ်တဲတွေးမှုကြီးတွေကတခုကိုအထင်ရှားပြနေပါတယ်။အိုဘားမားကဲကြမ်းမာရေးဆော့ရှောက်မှုအစီအစဉ်ဟာတိတ်ကူဆိုးရွားတဲ့အစီအစဉ်ဖြစ်ပြီးအကုန်ကြတဲ့များလွန်းတယ်လို့ဒေါ်နယ်ထရန့်ကပြောထားဘူးပါတယ်။ဒီအစီအစဉ်ကိုအစားထိုးမဲ့အသေးစိတ်အစီအစဉ်တခုကိုသူကအခုချိန်ထိချမပြသေးပေမဲ့လည်းသူဖျက်ပစ်ချင်တယ်ဆိုတာကိုတော့ရှင်းရှင်းလင်းလင်းပြောထားတာပါ။ဒီအစီအစဉ်ကိုဖျက်ပစ်ချင်တဲ့ Republican တွေရဲ့ရည်မှန်းချက်ကိုဘယ်လိုတံပြန်မယ်ဆိုတာသမ္မတအိုဘားမားက Democrat တွေနဲ့ဆွေးနွေးမယ်လို့အင်ဖြူတော်ပြောခွင့်ရ George Earnest ကအင်္ဂါနေ့မှာသတင်းတောက်တွေကိုပြောပါတယ်
။နိုင်ငံခြားရေးဝန်ကြီးအဖြစ်ရထားခံရတဲ့ Rex Tillerson ဟာ Exxon ရေနံကုမ္ပဏီကနေအနားယူဖို့အတွက်ကုမ္ပဏီနဲ့သူနဲ့ကြားမှာဒေါ်လာသန်း180အပေးယူတဲ့သဘောတူညီမှုယူလိုက်ပါတယ်။ဒီသဘောတူညီချက်အရ Mr. Tillerson အနေနဲ့ငွေသားစုချင်းငွေဒေါ်လာသန်းပေါင်းများစွာကိုလက်လွတ်လိုက်ရပြီးကုမ္ပဏီအစုရှယ်ယာအရေအတွက်နှစ်သန်းနဲ့ညီများတဲ့ငွေတန်ဖိုးကိုလည်းပန္နာထိန်အဖွဲ့လက်ထက်အနံပေးထားရမှာပါ။ကိုဂျိုစီဝါပြပခမဖြစ်အောင်ရှောင်ရှားရေးဖက်ဒရယ်အစိုးရချင်းဝယ်ပိုင်ဆိုင်ရာစီကံသတ်မှတ်ချက်တွေအတိုင်းလိုက်နာဆောင်ရွက်တဲ့အနေနဲ့အခုလိုသဘောတူလိုက်တာပါ။သဘောတူညီချက်ရဲ့တစိမ့်တစ်ပိုင်းအနေနဲ့နောက်သုံးနှစ်အတွင်းရလာဖို့ရှိတဲ့ဒေါ်လာ၄သန်းကျော်ဘူးငွေသားစုကြီးကို Mr. Tillerson ကလက်လွတ်ရမှာဖြစ်ပြီးတော့ကုမ္ပဏီအစုရှယ်ယာ၂သန်းကိုလည်းလက်လွတ်ရမှာပါ။အပြန်အလှန်အဖြစ်အဲ့ဒီအစုရှယ်ယာတွေနဲ့တန်ဖိုးညီတဲ့ငွေတန်ဖိုးကိုဗန္ဒာထိန်အဖွဲ့လက်ထက်အနံပေးထားဖို့ Exxon Mobil ကုမ္ပဏီကသဘောတူထားပါတယ်။Mr. Tillerson ကိုပေးဖို့ရှိတဲ့ငွေဟာအခုသဘောတူညီချက်အရခန့်မှန်းခြေဒေါ်လာ9သန်းလောက်ယော့သွားပါတယ်လို့ကုမ္ပဏီကပြောပါတယ်ရှင်
။တူရကီနိုင်ငံအစ္စတန်ဘူးမြို့ကနိုင်ငံတကူမှာနှစ်တကူညာကလူပေါင်း39ယောက်ကိုပြစ်တက်ခဲ့တဲ့တနက်သမားဘယ်သူဆိုတာဖော်ထုတ်နိုင်ပြီလို့တူရကီဝန်ကြီးချုပ် Mevlut Cavusoglu ကဒီကနေ့ပြောပါတယ်။အစိုးရပိုင်းအနာဒိုလူသတင်းဌာနနဲ့တွေ့ဆုံမေးမြန်းခန်းအတွင်းသူကအဲ့လိုပြောသွားတာပါ။ဒါပေမဲ့လည်းတိုက်ခိုက်သူရဲ့နာမည်ကိုတော့မပြောပါဘူး။ရေနာနိုင်ငံကနေတိုက်ခိုက်သူထွက်ပြေးသွားတဲ့တနင်္ဂနွေနေ့မနက်ပိုင်းကစလို့အနာပိုင်းတွေကသူ့ကိုလိုက်ရှာနေကြတာပါ။အင်္ဂါနေ့မှာတော့တိုက်ခိုက်သူလူတန်များဖြစ်စရာလူတယောက်ကိုအစ္စတန်ဘူမြို့ကထက်ဆင်းပြင်ပြင်မှာလမ်းလျှောက်တာတွေ့ခဲ့ရတဲ့ကြောင်းတူရကီသတင်းဌာနတကူကရုပ်သံနဲ့အတူဖော်ပြပါတယ်။အဲဒီရုပ်သံဖိုင်ကိုဘယ်ချိန်ကရယူခဲ့တာလဲဆိုတာတော့သေချာမသိရပါဘူး။လူညိုရေးစောင့်ကြည့်ကင်မရာကနေရယူထားတဲ့ရှင်းရှင်းလင်းလင်းမမြင်ရတဲ့တနသမားရဲ့ပုံတွေကိုအာဏာပိုင်တွေကအစောပိုင်းကတည်းကထုတ်ပြန်ထားတာပါ။အဲဒီတိုက်ခိုက်မှုနဲ့ဆက်ဆက်ပြီးလူ9ယောက်ကိုဖမ်းဆီးထားတဲ့အကြောင်းလဲအနာဒိုလူသတင်းမှာဖော်ပြထားပါတယ်။အဲလူ9ဦးဟာ IS သွေးကြောအဖွဲ့ဝင်တွေလူတန်များရှိထားပြီးအနောက်ဖက်အစ္စမိုင်ယာမျိုးကအချင်းထောင်မှာသူတို့ကိုထိန်းသိမ်းထားပါတယ
်။စီးရီးယားအဖြစ်ခက်ရက်စဲရေးကိုချိုးဖောက်တာတွေဟာဒီလနောက်ပိုင်းမှာကျင်းပဖို့စီစဉ်ထားတဲ့ငင်းငင်းဆွေးနွေးပွဲတွေကိုထိခိုက်စေတယ်လို့တူရကီကသတိပေးလိုက်ပါတယ်။စီးရီးယားပြည်ပခါမှာစန့်ကျင်ဘက်အုပ်စုတွေကိုတစ်ဖက်စီပန့်ပိုးပေးနေတဲ့ရုရှားနဲ့တူရကီတို့ကဂျားဝင်ဆစ်ဆက်ပေးခဲ့တဲ့တနိုင်ငံလုံးအဖြစ်ခက်ရက်စဲရေးသဘောတူညီချက်ပြီးခဲ့တဲ့သတင်းပတ်မှာစတင်တာပါ။ကာစစ်တန်နိုင်ငံအစတနာမျိုးမှာကျင်းပဖို့စီစဉ်ထားတဲ့ငင်းငင်းဆွေးနွေးပွဲတွေဖြစ်မြောက်ရေးကြိုးပမ်းမှုခိုင်မာအောင်လုပ်တာလည်းဖြစ်ပါတယ်။တိုက်ပွဲတွေတိုးလာနေတာကိုမရက်နိုင်ရင်တော့ အက်စတနာလုပ်ငန်းစဉ်ကျဆုံးသွားနိုင်ပါတယ်လို့တူရကီနိုင်ငံသားရေးဝန်ကြီးမာဖလက်ကာဗူဆိုဂလူကနိုင်ငံပိုင်အနာဒိုလူသတင်းဌာနကိုဒီကနေ့ပြောပါတယ်အပြည့်ရသဘောတူညီချက်ချိုးဖောက်မှုအတွက်လက်မလွန်ခြေဆိုင်ဟက်စပိုလာစစ်သွေးကြွအဖွဲ့အပါအဝင်အစိုးရလိုလာတဲ့လက်နက်ကင်တွေကသူလက်နက်ကင်တွေကိုလည်းသူကအပြစ်တင်ပြောပါတယ်ငင်းကြေးဆွေးနွေးပွဲအတွက်မူပေါင်းတွေကိုဆွေးနွေးဖို့ရုရှားတာဝန်ရှိသူတွေနောက်သတင်းပတ်မှာတူရကီကိုလာမယ်လို့လည်းကာဗူဆိုဂလူကပြောပါတယ်ရှင်
View American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ51 kHz 5885စနီတနင်္ဂနွေမှာလိုင်းလိုက်မီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီကနေ့ဗိုလ်တူးညဘက်သတင်းတွေကိုတရားဆက်လက်ထုတ်လွှင့်နေပါတယ်။မြန်မာနိုင်ငံလူ့ခွင့်ရေးအခြေအနေဆိုင်ရာကုလသမဂ္ဂထူးဆောင်ဆက်စည်းရေးမှူးမစ်ယန်ဟီလီဟာဇန်နဝါရီလ9ရက်နေ့ကနေ20ရက်နေ့အထိမြန်မာနိုင်ငံကိုလာရောက်မယ်ကြောင်းဂျနီဗာခြေဆိုင်ကုလသမဂ္ဂလူ့ခွင့်ရေးကော်မရှင်နာမင်းကြီးယုံက VOA ကိုအတည်ပြုပြောထားပါတယ်။ဒီခီးစဉ်နဲ့ပတ်သက်ပြီးရန်ကုန်ကုလသမဂ္ဂသတင်းပြန်ကြားရေးအရာရှိဦးဝေဝင်းကတော့ VOA ကိုအခုလိုပြောပါတယ်
။ကျွန်တော်ပြောလို့ရတာကတော့ဗောလေ၊သူပုံမှန်ကတော့ဟိုတနည်းကနှစ်ခေါက်လာတယ်ဆိုတော့ကျွန်တော်ပြောလို့ရပါတယ်ခင်ဗျာ။နောက်ပြီးတော့ဒီလူခွေကောင်စီကမတ်လမှာထိုင်တယ်နိအဲ့ဒီကောင်စီကိုစီရင်ခံရမယ်နော်ဆိုတော့အဲ့ဒီစီရင်ခံစားရေးဘောကသူကဟိုဒါဒီချက်လက်စုတောင်းရတာပါခရီးစဉ်ကတော့ရခိုင်ပါတယ်လို့ပေါ့လေတခြားဒေသကြီးလည်းပါပါတယ်ခင်ဗျာ special reporter ကသူကမြန်မာနိုင်ငံတနိုင်ငံလုံးရဲ့လူခွေဆိုင်ရာအထူးကိုယ်စားလှယ်ဖြစ်ပါတယ်လीအဲ့တော့လူတက်နယ်လို့ပေါ့လေအခြေရှိသလောက်ကတော့မြန်မာနိုင်ငံရဲ့လူခွေဆိုင်ရာကိစ္စရည်သူကတော့ဝင်ပြီးတော့အချက်လက်တွေစုပေါင်းရမှာပါခင်ဗျာခရီးစဉ်အတွက်ကတော့သူတို့ဒါရိုက်ဆွေးနွေးကြပါရစေခင်ဗျာအဲ့ဒါတော့အသေးစိတ်တော့မသိပါဘူ
းဒီမတိုင်ခင်မစ်ယန်ဟီလီမြန်မာနိုင်ငံကိုနောက်ဆုံးလာခဲ့တာကတော့2016ခုနှစ်ဇွန်လကပါအဲ့ဒီခီးစဉ်အဆုံးသက်ရန်ကုန်မြို့မှာလုပ်တဲ့သတင်းစာရှင်းလင်းပွဲတွင်အထူးသဖြင့်ရခိုင်ပြည်နယ်ဘက်ကအခြေအနေကိုအလေးထားပြောဆိုခဲ့တယ်လို့ကချင်နဲ့ရှမ်းပြည်နယ်မြောက်ပိုင်းကဒုက္ခသည်တွေအခြေအနေနဲ့လူ့အခွင့်အရေးချိုးဖောက်မှုတွေကိုလည်းထောက်ပြပြောဆိုခဲ့ပါတယ်မစ်ယန်ဟီလီဟာမြန်မာနိုင်ငံဆိုင်ရာလူ့အခွင့်အရေးအထူးဆောင်ရွက်စစ်ဆေးသူအဖြစ်2014ခုနှစ်ဇွန်လကစလို့6နှစ်သက်တမ်းအတွက်ခန့်အပ်ခံထားရတာဖြစ်ပါတယ်
ကဘာကြီးဟာတကယ်ကိုအရေးကြီးပြီးခက်ခဲတဲ့အချိန်ကာလတစ်ခုမှာရောက်နေပြီးနိုင်ငံတကာပူးပေါင်းဆောင်ရွက်မှုနဲ့သာကျော်လွှားနိုင်မယ်လို့ကုလသမဂ္ဂအတွေ့အကြုံမှုချုပ်တဲ့အန်တိုနီယိုဂူတာရက်စ်ကပြောလိုက်ပါတယ
် This is the moment in which we need to assert the value of multilateralism. This is the moment in which we need to recognize
ဒီချိန်ဟာနိုင်ငံစုံပူးပေါင်းဆောင်ရွက်မှုရဲ့တန်ဖိုးကိုအခိုင်အမာအလေးထားဖို့လိုအပ်တဲ့ကာလဖြစ်ပါတယ်ဒီကဘာလုံးဆိုင်ရာပြဿနာတွေကိုဒီကဘာလုံးပါဝင်တဲ့အဖြေတွေနဲ့သာကင်တွယ်ဖြေရှင်းနိုင်မယ်ဆိုတာကိုအတိအမှတ်ပြုဖို့လိုအပ်တဲ့ကာလဖြစ်ပြီးကုလသမဂ္ဂဟာနိုင်ငံစုံချင်းကဲဆောင်ရွက်မှုရဲ့အခြေခံအုတ်မြစ်ဖြစ်ပါတယ်လို့ကုလသမဂ္ဂအတွေ့အကြုံချုပ်တဲ့ Mr. Guterres ပြောသွားတာပါအတွင်းရေးမှုချုပ်အဖြစ်၅နှစ်သက်တမ်းစတင်တဲ့တနင်္ဂနွေနေ့ကလေးကဆိုရင်ပထမဆုံးအချိန်အဖြစ်အင်္ဂါနေ့ကညနေယောက်မြို့ကုလသမဂ္ဂဌာနချုပ်မှာဝန်ထမ်းတွေနဲ့တွေ့ဆုံတဲ့အချိန်အတွင်း Mr. Guterres ကသူ့အမည်ကိုခက်တူတူပြောသွားတာပါကုလသမဂ္ဂရဲ့အားနည်းချက်တွေကိုအတွင်းရေးမှုချုပ်တက်ကအတိအမှတ်ပြုပြောဆိုသလိုသက်တမ်း82နှစ်ရှိပြီဖြစ်တဲ့ဒီအဖွဲ့အစည်းကိုပြုပြင်ပြောင်းလဲရေးအားလုံးပါဝင်ဆောင်ရွက်ဖို့လည်းတိုက်တွန်းသွားပါတယ် Mr. Guterres ကအရင်တုန်းကတော့ဒုက္ခသည်ဆိုင်ရာကုလသမဂ္ဂမဟာမင်းကြီးအဖြစ်တာဝန်ယူခဲ့ပူပါတယ်ရှင်
တရုတ်နယ်ဗာတီကန်နန်းတော်တို့အကြားမကြသေးခင်လတွေတွင်ဆွေးနွေးပွဲတွေလုပ်နေကြတာကြောင့်နှစ်ပေါင်း60ကျော်ကြာပြီးတဲ့နောက်တန်တမာဆက်ဆံရေးပြန်ထူထောင်နိုင်တဲ့အခြေအနေရောက်သွားစေနိုင်တယ်လို့လေးလာသူတွေကသုံးသပ်ပါတယ်။ဒါဟာဖြင့်တရုတ်ပြိုင်ဘက်တိုင်ဝမ်နဲ့ဗာတီကန်အကြားဆက်ဆံရေးရပ်သွားနိုင်ခြင်းရှိပြီးတိုင်ဝမ်အတွက်ပြည်ပအသိမှတ်ပြုခံရမှုမှာအဓိကထိုးနှက်မှုကြီးတစ်ခုဖြစ်သွားနိုင်ခြင်းရှိပါတယ်။တိုင်ဝမ်ကိုဗာတီကန်ကအသိမှတ်ပြုထားတာကြောင့်သူတို့အနေနဲ့တရုတ်နိုင်ငံနဲ့မတူဘဲဘာသာရေးလွတ်လပ်ခွင့်ကိုတန်ဖိုးထားတယ်ဆိုတာတိုင်ဝမ်ကတခြားနိုင်ငံတွေကိုပြတ်သားဖို့အထောက်အကူဖြစ်စေတာပါ။ဒါအပြင်တိုင်ဝမ်အနေနဲ့တရုတ်မှာမရှိတဲ့ဩဇာကြီးတဲ့မိတ်ဆွေတူဥရောပမှာရှိတယ်ဆိုတာကိုပြရလဲရောက်တယ်လို့လေ့လာသူတွေကသုံးသပ်ပါတယ်။တိုင်ဝမ်နဲ့တန်တမန်အဆက်အသွယ်ရှိတဲ့တခြားနိုင်ငံ20ဟာအာဖရိက၊လက်တင်အမေရိကနဲ့တောင်ပစိဖိတ်ဒေသတွေကအများအပြားဆင်းရဲတဲ့အတိုင်းပြည်တွေပါ။အဲ့ဒီနိုင်ငံတွေကတိုင်ဝမ်စီကနေဖွံ့ဖြိုးရေးအကူအညီတွေရကြင်တာဖြစ်ပါတယ်။
တရုတ်နိုင်ငံတောင်ပိုင်းကမူလာတန်းကျောင်းတွေကကိုဒီလူတယောက်ဝင်လာပြီးတော့ဓာတ်နဲ့ထိုးတာကြောင့်ကလေး17ယောက်ဒဏ်ရာရသွားပြီး9ယောက်ကတော့ဒဏ်ရာပြင်းထန်တယ်လို့ပင်ရှင်းရမြို့နယ်ဒေသဆိုင်ရာအာဏာပိုင်တွေကပြောပါရယ်အဲ့ဒီလူဟာကျောင်းတွေကိုခိုးဝင်ပြီးတော့ကလေးတွေကိုဓာတ်နဲ့ထိုးတာလို့မြို့အုပ်ချုပ်ရေးသတင်းထုတ်ပြန်ရေးရုံးကပြောပြီးတော့အခင်းဖြစ်တဲ့နေရာမှာပဲအဲ့ဒီလူကိုရဲတပ်ဖွဲ့ကဖမ်းလိုက်တယ်လို့ပြောပါရယ်ဒါနဲ့ထိုးခင်ရတဲ့ကလေးတွေကိုဒေသရင်းဆေးရုံတစ်ခုကိုခေါ်သွားပြီးတော့တယောက်မှတော့အသက်အန္တရာယ်မစိုးရင်ရဘူးလို့အာဏာပိုင်တွေကပြောပါရယ်ဘယ်လိုဓာမျိုးကိုတုံပြီးထိုးခဲ့တယ်ဒါမှမဟုတ်ရဲဖမ်းသွားတဲ့အဲ့ဒီလူဟာဘယ်သူဆိုတာကိုတော့မြို့အုပ်ချုပ်ရေးအဖွဲ့ရဲ့ထုတ်ပြန်ချက်မှအတိအကျပြောမထားပါဘူးရှင်
တရုတ်နိုင်ငံမှာမီဂိုမျိုးအန်ဒရယ်ဆိုင်ရာအမြင့်ဆုံးသတိပေးချက်ကိုဒုတိယမြောက်ရဲ့ဇက်တိုက်အဖြစ်ဒီကနေ့ထုတ်ပြန်ပါတယ်။ပေကျင်းမြို့တော်မှာစောင်းတွင်းလေလုညဉ့်ဉန်းတဲ့ဒဏ်ကိုသတင်းပတ်အတော်ကြားခန်းစားရပြီးတဲ့နောက်မီဂိုမျိုးဆိုင်ရာသတိပေးချက်ထုတ်ပြန်ထားပြီးသားပါ။ပေကျင်းမြို့တော်ကတချို့နေရာတွေမှာမီတာ50အထိတောင်မှမမြင်ရလောက်အောင်မီဂိုမျိုးအန်ဒရယ်ရှိနေတယ်လို့တရုတ်မိုးလေဝသဌာနကသတိပေးထားတာကြောင့်လေဆိပ်အများပြားမှာလေရင်ခီးစင်တွေပယ်ဖျက်လိုက်ရပါတယ်။လေလူညဉ့်ဉန်းတဲ့အပေါ်ပိုးပြီးစိုးရင်လာကြတာကြောင့်ဘေကျင်းမြို့တော်မှာဒီကနေ့သွားလာကြသူတွေနှက်ခေါင်းကာတွေတက်ပြီးသွားကြပါတယ်။လေလူညဉ့်ဉန်းမှုဆိုင်ရာသတိပေးချက်ဟာတရုတ်မြောက်ပိုင်းမှာပုံမှန်လိုဖြစ်နေကြကိစ္စပါ။အထူးသဖြင့်အေးခဲလာတဲ့ဆောင်းရွာဒီမှာစွမ်းအင်လိုအပ်ချက်များပြီးစွမ်းအင်အများစုကိုကြောင်ပြီးသွေးလောင်စာကနေထုတ်ယူရတာကြောင့်ဖြစ်ပါတယ်။တရုတ်နိုင်ငံဟာစီးပွားရေးတိုးတက်အောင်ဆယ်စုနှစ်ပေါင်းများစွာထိန်းကွက်မဲ့လုပ်ခဲ့တာကြောင့်ပျက်စီးသွားရတဲ့ရေ၊မြေ၊လေတွေကိုပြန်ပြုပြင်ဖို့ရည်ရွယ်ပြီးလေလူညဉ့်ဉန်းမှုတိုက်ဖြတ်ရေးစီမံကိန်းလုပ်လာတာ3နှစ်ရှိပါပြီ။ဒါပေမဲ့လည်းအခုချိန်ထိလှုပ်ထားသမျှကတော့အကျိုးသက်ရောက်မှုမရှိသလောက်ပါပဲ။အိန္ဒိယနိုင်ငံဘင်္ဂလားမြို့မှာနှစ်တကူညနေခင်းကဖြစ်ခဲ့တဲ့အမျိုးသမီးတွေကိုလေမဲဆန်ရစော်ကားတိုက်ခိုက်တဲ့ဖြစ်ရပ်တွေနဲ့ပတ်သက်ပြီးဒါဟာအနောက်နိုင်ငံတွေပုံစံဝတ်စားဆင်ရင်တာကြောင့်ဖြစ်တယ်လို့ပြောတဲ့အိန္ဒိယဝန်ကြီးတူအပြင်းထန်ဝေဖန်ခံနေရပါတယ်။နှစ်တကူညနေခင်းမှာလူအုပ်ကြီးတစ်ခုကအမျိုးသမီးတွေနောက်ကိုအတင်းလိုက်တာကြောင့်ရာပေါင်းများစွာသောအမျိုးသမီးတွေလမ်းပေါ်ကနေထွက်ပြစ်ပြီးရဲတပ်ဖွဲ့ဝင်တွေနောက်မှာဝင်ပုန်းနေခဲ့ရပါတယ်ခင်ဗျာ။
ကိုကျော်တော်သိန်းနဲ့မခင်ဖြူထွေးတို့ရဲ့သတင်းတွေကိုကြီးညာပေးခဲ့ကြတာပါအခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးပါမယ်ဒီကိမှာကြာရောက်တဲ့လွတ်လပ်ရေးအပေါ်မြင်တဲ့တိုက်တွန်းချက်တွေကိုတင်ဆက်ပေးပါမယ်1948ခုနှစ်ဇန်နဝါရီလ4ရက်လွတ်လပ်ရေးရပြီးနောက်ပိုင်းပြည်ရင်းစစ်ကြောင့်တိုင်းရင်းသားဒေသတွေမှာလွတ်လပ်ရေးအနှစ်သာရကိုမခံစားကြရတာမို့အမျိုးသားပြန်လည်တည်မြဲရေးနဲ့ပြည်တွင်းငြိမ်းချမ်းရေးအတွက်27ရာစုပေးလုံညီလာခံကိုတိုင်းရင်းသားတွေအနေနဲ့မျက်မှောက်ပြုကြဖို့နိုင်ငံတော်သမ္မတဦးတင်ကျော်ကဒီကနေ့မှကြာရောက်တဲ့လွတ်လပ်ရေးနေ့အခမ်းအနားကိုပေးပို့တဲ့တဝန်လောင်းမှာတိုက်တွန်းလိုက်ပါတယ်တိုင်းရင်းသားတွေအနေနဲ့လွတ်လပ်ရေးရဲ့အရသာကိုအမှန်တကယ်ခံစားနိုင်ဖို့အတွက်စစ်ပွဲတွေရပ်တန့်ဖို့နဲ့အထိပယ်ပြေဝတဲ့ငြိမ်းချမ်းရေးညီလာခံဖြစ်လာဖို့အရေးကြီးတယ်လို့တိုင်းရင်းသားတွေဘက်ကလည်းပြောပါတယ်ဒီသတင်းပြည်စုံကို VOA မြန်မာပိုင်းသတင်းတောက်မမမြင့်ခိုင်ကသတင်းပေးပို့ထားပါတယ်ရှင်
တိုင်းနာဒေသကပြည်သူတွေအနေနဲ့လွတ်လပ်ရေးရဲ့အနှစ်သာရကိုအမှန်တကယ်ခံစားနိုင်ဖို့အမျိုးသားပြန်လည်တည်မြဲရေးနဲ့ငြိမ်းချမ်းရေးအတွက်လက်ရှိအစိုးရကပုံဖော်နေတဲ့27ရာစုပင်လုံးညီလာခံကိုတိုင်းနာရီအားလုံးမျက်မှောက်ပြုဖို့လိုတယ်လို့နိုင်ငံတော်သမ္မတဦးထင်ကျော်ကဒီကနေ့ကြာရောက်တဲ့လွတ်လပ်ရေးနေ့မှာတိုက်တွန်းလိုက်ပါတယ်။သမ္မတကပြောသလို27ရာစုပင်လုံးညီလာခံကနေတဆင့်ငြိမ်းချမ်းရေးတည်ဆောက်သွားဖို့ဆိုတာထက်မြေပြင်အခြေအနေမှာတိုက်ပွဲတွေတကယ်ရပ်တန့်ဖို့ကပိုပြီးအရေးကြီးတယ်လို့KIA ခေါင်းဆောင်ဟောင်းဒေါက်တာတူးကြကအခုလိုထောက်ပြပါတယ
်။ခုချင်းခါပြရတော့တဲ့ပွဲတွေရှိနေသေးတယ်လေ။ရှိနေပြီးတော့အခုအတူတူတူ UNF ရဖော်တဲ့ကြောက်ချင်းပင်နေတာဆိုချင်းကရောနေနဲ့ဒါဒီ NCL မှာမရေးထုတ်နိုင်ဘူး။တကယ်ညီကြီးကိုဒီစဉ်းလို့ဒါကခါရနေသူချင်းတော့လာတာကောင်းပါတယ်။ကျော်လည်းထောက်ခံပါတယ်လား။အဲဒါနဲ့ဒီမှာဒီအဲ့ဒီပင်လုံးညီလာခံကိုပုံမှန်ဟိုတကယ်ဟိုအတိပဲရှိရှိနဲ့ဒီပါတော့လည်းဘောလိုအပ်နေတယ်အဲ့ဒါပါအဲ့လိုလုပ်လည်းမဆိုလို့ရှိရင်ဘာရည်ရှိလဲဆိုလို့ရှိရင်ဒေတာတင်ကြီးရည်ရှိတယ်အပြည့်ပြည့်ခန့်ရည်ပြည့်ထားမှာဒီလိုရှိတယ်ပေါင်းသစ်ပေါင်းထက်တဲ့ပုံစံတွေအားလုံးတန်းတားကိုစားအားလုံးစုစုရင်တဲရောက်နိုင်ဖို့ရည်ရှိတယ်ကြအဲ့ဒီအစ်ကိုကျွန်တော်မတင်ဆောက်နိုင်ဘူးဆိုလို့ရှိရင်ဒီလိုညီလာခံတာရှင်းပါတယ်ဒါမှပြည့်ပါတဲ့အဲ့ဒီတရားတော့ခံစားချိန်မှာခံစားနိုင်မှာကို
မြန်မာနိုင်ငံမှာလွတ်လပ်ရေးရတာ69နှစ်ရှိပြီဖြစ်ပေမဲ့လည်းတိုင်းရင်းသားဒေသတွေမှာပြည်ရင်းစစ်ကြောင့်လွတ်လပ်ရေးရဲ့အနှစ်သာရကိုမခံစားနိုင်ကြသေးပါဘူး။တိုင်းရင်းသားတွေအတွက်လက်ရှိကာလဟာလွတ်လပ်ရေးမရခင်ကာလထက်အခြေအနေပိုဆိုးနေတာဖြစ်ပြီးငြိမ်းချမ်းရေးမရှိရင်လွတ်လပ်ရေးဆိုတာမရှိဘူးလို့ငြိမ်းချမ်းရေးလုပ်ငန်းစဉ်ဆိုင်ရာအထောက်အကူပြုဖွဲ့စည်းပြည်တော်စု Institute ရဲ့ဒါရိုက်တာဦးခွန်ဆိုင်ကပြောပါရစေ။
ကျွန်တော်တို့အခုလွတ်လပ်တဲ့ဘဝလွတ်လပ်တဲ့လူမျိုးဘဝမှာကကျွန်တော်တို့မလွတ်လပ်တဲ့အထင်ကထက်ပိုးပြုံးမှာအချိန်ကြီးပိုးနေလေဆိုတာကျွန်တော်တို့တွေ့ရတာပေါ့နော်။ငင်းချင်းရင်မရှိဘူးဆိုလို့ရှိရင်လွတ်လပ်ခွင့်ပေးထားလဲပါထူးလို့တော့ငင်းချင်းရင်မရှိဘူးဆိုလို့ရှိရင်ဖုံဖြိုးရည်တွေလာတော့တော့စီးပဲပါရမှာပေါ့။အဲ့ဒါကြောင့်မလို့ဒီဟိုငင်းချင်းကြီးဆိုတာကတော့အရေးကြီးပါတယ်။ဒီအခုလောလောဆယ်အရင်ဆုံးအရေးကြီးတာကတော့ဒီပြစ်ခတ်တိုက်ခိုက်မှုရက်သေးကြီးကတနည်းလုံးအတတ်မှာရှိဖို့လိုပါတယ်။
သမရဦးထင်ကျော်ပြောသလို27ရာစုပင်လုံးညီလာခံကိုတိုင်းရင်းသားတွေအနေနဲ့မျက်မှောက်ပြုဖို့ဆိုတာတနိုင်ငံလုံးအပြစ်ခတ်ရစရေးသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးခြင်းမထိုးခြင်းအပေါ်မှာအခြေမခံပဲအစိုးရနဲ့တပ်မတော်အနေနဲ့အားလုံးပါဝင်ရေးကိုလက်ခံဖို့လိုတယ်လို့ညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ရဲ့တွဲဘက်အထွေထွေအသွင်းရေးမှူးတက်ဦးထွန်းစောကပြောပါတယ်
ကျွန်တော်တို့မြင်တာကတော့ဒီသမရဦးထင်ကျော်အခုပြောတဲ့အပေါ်မှာပေါ့နော်ကျွန်တော်တို့ဒီလွတ်လပ်ရေးကြရတဲ့အားဒီနေ့ဆိုလို့ရှိရင်60နှစ်6နှစ်ရှိပြီပေါ့ ့ဒီနေ့ဒီကျွန်တော်တို့တိုင်းပြည်ကလွတ်လပ်ရေးရတာကိုတော့တိုင်းသားလူမျိုးပေါင်းစုံကမခံစားရသေးဘူးပေါ့ဆိုရင်အခုကတိုင်းသားတွေကငြိမ်းချမ်းတဲ့ဘဝမှာရောက်နေတယ်ငြိမ်းချမ်းဖို့အမျိုးသားပြန်လည်တည်ငြိမ်ရေးရှိဖို့အတွက်ဆိုရင်စစ်တပ်ကလည်းဒီလာကံကိုကျွန်တော်တို့ပူးပေါင်းဆောင်ရွက်ရမယ်ဆိုတဲ့သဘောလိုမြင်ပါတယ်ဒါကျွန်တော်တို့ဘက်ကသဘောထားကတော့စစ်တေရစစ်ပြည်လုံးညီလာခံမှာတော့ပေါင်ဝင်ဖို့အတွက်သဘောထားရှိပြီးဖြစ်တယ်။ဒါပေမဲ့အစိုးရဘက်ကအားလုံးပေါင်ဝင်ဖို့ကိုလက်မခံတဲ့ပုံမှာကျွန်တော်တို့စစ်တေရစစ်ပြည်လုံးညီလာခံနောက်လာမဲ့ဒုတိယကြိမ်ညီလာခံအနေထားကတော့အားလုံးပေါင်ဝင်မှုအပေါ်မှာမူတည်ပါလိမ့်မယ်။အခုစစ်တေရစစ်ပြည်လုံးညီလာခံကိုတက်ရောက်ပြီးမှဒီတိုက်ပြည်ရဲ့နှစ်ပေါင်း80နှစ်ဖြစ်နေတဲ့ဒီနေ့ဖြစ်နေအများသားပြန်လည်တင်ပြရေးကိုအခြေချတဲ့ညီနာက NPA ပေါ်မှာအခြေပြုပြီးမှကျွန်တော်တို့ဒီနည်းလမ်းတစ်ခုရဲ့အတိုင်းလုပ်နေမယ်ဆိုရင်တော့ကျွန်တော်တို့အလားအလာနည်းပါတယ
်။လာမယ့် February လမှာဒုတိယအကြိမ်ပြည်တော်စုညီချင်းညီလာခံ27ရာစုပင်လုံးကိုကျင်းပဖို့ရှိနေတာဖြစ်ပြီးတနိုင်ငံလုံးအပြစ်ခတ်ရက်စဲရေးသဘောတူစာချုပ် NCA မှာပါဝင်လက်မှတ်မရေးထိုးထားတဲ့တိုင်းနာလက်နက်ကိုင်အဖွဲ့တွေအနေနဲ့ကတော့ညီလာခံတက်ရောက်ဖို့မသေးကြသေးပါဘူးရှင်
။မမမြင့်ခိုင်သတင်းပေးပို့ထားတာပါ။အခုတစ်ခါမှာတော့တိုင်းဒေသတွေကစစ်ပွဲတွေရဲ့နောက်ဆုံးရအခြေအနေတွေကိုတင်ဆက်ပေးပါမယ်။ဒီကနေ့မြန်မာနိုင်ငံရဲ့69ကြိမ်မြောက်ကြာရောက်တဲ့လွတ်လပ်ရေးနေ့ဖြစ်ပေမဲ့လည်းကချင်ပြည်နယ်နဲ့ရှမ်းပြည်နယ်ဒေသတချို့မှာတော့ဒေသတွင်းတိုက်ပွဲတွေကြောင့်လွတ်လပ်ရေးအနှစ်သာရတွေကိမ့်မဲ့နေပြီးတော့စစ်ဘေးတိမ်းရှောင်နေရတယ်လို့စာဝန်နေထိုင်ရေးလူမှုရေးခက်ခဲတွေနဲ့လည်းကြုံတွေ့နေရဆဲဖြစ်ပါတယ်။ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်ကစစ်ဘေးရှောင်ဒုက္ခသည်စခန်းကကြုံတွေ့နေရတဲ့အခက်အခဲချင်းတွေကိုတော့ထိုင်းချေဆိုင် VOA မြန်မာပိုင်းသတင်းတောက်နိုင်ကွန်းအင်ကသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါမြန်မာတပ်မတော်နဲ့ကချင်လွတ်လပ်ရေးဖွဲ့ KNU တို့ကြားဖြစ်ပွားနေတဲ့တိုက်ပွဲတွင်တရုတ်နယ်ဇက်ကိုတင်းချောင်းနေရတဲ့ဆိုင်းအောင်ဒုက္ခတဲ့စခန်းမှာစာဝတ်နေရေးပြင်လူမှုအခက်အခဲတွေကြုံတွေ့နေရတယ်လို့ကချင်ငင်းချမ်းရေးကွန်ရက်ကဒုက္ခတဲ့ရေးကူညီဆောင်ရွက်သူတော်ခွန်ကြာကအခုလိုပြောပါရစေ။ဆိုင
်းအောင်ဒုက္ခတဲ့စခန်းကလောလောဆယ်ကနေစရာလည်းအဆင်မပြေဘူး၊စားစရာလည်းလောလောဆယ်ယာယီအတွက်ပဲရှိသေးတဲ့အခါကျတော့နောက်တစ်ပတ်မှတော့ဘာထပ်စားရမှမသိဘူးပေါ့။နောက်တစ်ခုကတဲလို့ပြောတဲ့အခါမှာလောလောဆယ်တာပေါ်လင်းတဲနဲ့ပဲပြန်စားရတယ်။ဘိုးကယွာနေတယ်။ဘိုးယွာတဲ့ကျတော့ဒီချိုးကအခုတော်တော်များများမြည်ကြီးမှာပဲအိရာတည်းဘောကတဲခေါင်းမူလေးကဟိုတာပေါ်လင်းနဲ့ဆိုပြီးမဲ့တော့မှပြီးလို့ရှိရင်တော့ဒီသူတို့ရဲ့စခန်းဟောင်းမှာပဲသူတို့ရဲ့ဆောင်းနဲ့အမေးထယ်တွေအကုန်လုံးကကြံခဲ့ပြီးပြန်မယူနိုင်တဲ့အခါကျတော့ဒီစခန်းအစ်မကဒီလောက်အေးတဲ့အချိန်မှာလုံးဝလုံလောက်မှုမရှိတဲ့အခါကျတော့ဒီချိုးလည်းချားနာနေပြီးတော့ပြီးရင်တော့ဘာဆက်စားရမလဲဆိုတဲ့ဒုက္ခကလည်းကြားနေပါတယ်ဖြစ်
စစ်ရှောင်ဒုက္ခသည်တွေဟာယာယီမိုးကတဲ့နဲ့နေထိုင်နေရတယ်လို့အချိန်ကမဟုတ်မိုးရွာသွန်းမှုနဲ့ကြုံတွေ့နေရလို့ကျန်းမာရေးအခြေအနေတွေပါဆိုးရွားနေတယ်လို့သူကဆိုပါတယ်။ပြီးခဲ့တဲ့ဒီဇင်ဘာလ28ရက်နေ့ကကချင်းပြည်နယ်ဝိုင်းဝော်မြို့နယ်က KIO ခြေပြုတ်ရွာလိုင်ဖောင်စခန်းနဲ့စခန်းငယ်6ခုကိုမြန်မာတပ်မတော်ကနေတိုက်ခိုက်တိုက်ပတ်ခဲ့ရမှာလိုင်ဖောင်စခန်းဝန်းကျင်မှာရှိတဲ့ဇိုင်းအောင်စစ်ရှောင်စခန်းတွင်လက်နက်ကြီးကြီးတွေကြားရောက်ခဲ့လို့စခန်းနေဒုက္ခသည်2600ကျော်ဟာတရုတ်နယ်စပ်နေမှာတင်းချောင်နေကြရပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်မြို့နယ်ဘက်မှာလည်းမြန်မာတပ်မတော်နဲ့မြောက်ပိုင်းမဟာမိတ်တပ်ဖွဲ့တွေနဲ့တိုက်ပွဲဖြစ်ပွားနေမှုကြောင့်ဒေသခံရွာသားတွေစစ်ပီးတိမ်းရှောင်နေကြရပါတယ်။ကုတ်ခိုင်မြို့ရက်ွက်6မူဂျူကျောင်းကွင်းမှာရာရီသဲဆောင်နေထိုင်နေရတဲ့မန်လုံနဲ့ကောင်းနေကြီးရွာသားတွေရဲ့လက်ရှိအခြေအနေကိုတော့စစ်ရှောင်သူဖြစ်သူကိုကိုမိုင်ကအခုလိုပြောပါရတယ်
။ကိုရေကအကုန်လုံးစာမပေါင်းအကုန်လုံးက126ယောက်အခုဒီကိုခိုင်မျိုးရက်ွက်6မွန်ချူချောင်းကွင်းထဲမှာကျွန်တော်ကကိုအဆောင်ဆောက်ပြီးမှအဲ့မှာပဲနေနေကြတယ်ကြာသူများပြောရှင်နေတဲ့အချိန်မှာကျွန်တော်တို့ကဒီလိုလာနေနေတော့အစိတ်တော့လုံးဝမကောင်းပါဘူးဗျာကျွန်တော်စိတ်ကတအားနေတယ်ကြာဒါပေမဲ့ကျွန်တော်လည်းမဆက်နိုင်ဘူးဖြစ်နေ
တိုက်ပြင်း2012တည်စင်မလာကတည်းကကိုခိုင်မျိုးနဲ့နားဆိုင်ကျေးရွာအုပ်စု9ခုကကျေးရွာသား289ဦးဟာကိုခိုင်မျိုးရက်ွက်9က KBC နှစ်ချင်းခရိယံကျောင်းရဲ့စစ်ဆောင်စခန်းကိုရောက်ခဲ့နေကြတယ်လို့အကူအညီတွေလိုအပ်နေတယ်လို့စခန်းကော်မတီတော်ခွန်ဆန်ကပြောပါရတယ
်။ညာ69ရောက်ရှိတယ်။အခက်ခဲကြတော့စမ်းတိုင်းခါပေါ့နည်းနည်းတော့ခက်ခဲတာပေါ့မဖြစ်လို့လေဆိုတော့အရင်တလားဆက်တလားတိုင်းတော့မလာတော့တော့ဒီမှာရက်ခါမရဘူးနော်။
ကျေးရွာပြောင်းရွှေ့ခံရတဲ့ကိုခိုင်မျိုးနဲ့ပန်ကူးကျေးရွာစစ်ဆောင်စခန်းမှာတိုက်ပွဲတွေကြားမှာစိုးရိမ်နေရစေလို့စစ်ဆောင်ရွာသူတို့ကဆိုပါတယ်
။ဒါပန်ကူးမလူရည်ရင်းက693ယောက်ရှိပါတယ်ခင်ဗျ။ဆက်ခဲတွေကတော့အခုလောလောဆယ်စာနေရေးကနဲ့ကလေးရဲ့ပညာရေးတွေတအားရန်ခက်ခဲနေတယ်။ကျမတို့ဒေသမှာဖြစ်နေတဲ့ပြဿနာတွေကဒီကျမတို့နားသွားတွေတဲ့ဖြစ်နေတယ်ဆိုတော့ကလေးတွေလည်းကြောက်မဖွင့်ရတော့ဘူး။ကချင်လက်နက်ကိုင်နဲ့တောင်လက်နက်ကိုင်နဲ့မြန်မာသံတမန်တွေနဲ့ဖြစ်တယ်လို့ပြောပါတယ်။လက်နက်ကြီးချနေတာတော့ကျမတို့ဘက်ကမလားလားချတာ
။အလားတူနံမရူမြို့နယ်တွင်ဒုက္ခသည်စခန်း6ခုမှလည်းစာနာရိတ်ကခက်ခဲတွေနဲ့တွေ့ကြုံနေလာပြီလို့ကချင်ဒုက္ခသည်စခန်းကော်မတီကိုဆိုင်ခွန်ကပြောပါတယ်။
ကအဓိကလိုအပ်တာအစားတောက်တဲ့ပုံတော့ကျွန်တော်တို့ဘယ်လောက်နေရမလဲလည်းမသိသေးဘူးဆိုတော့အဝတ်အထည်တွေကတော့အားလူတဲ့လူတွေတော်တော်များများလာကြပါတယ်ဒီစားတောက်ကုန်တွေလိုတယ်အဲ့ဒါကတော့ခန်းတိုင်းမှာလိုပဲအဲ့ဒါကအပေါ်မှာရည်ကြီးတယ်လို့ကျွန်တော်တို့အဲ့လိုမြင်တယ်
အစိုးရတမတော်နဲ့မြောက်ပိုင်းမဟာမိတ်တမတော်ကြားတိုက်ပွဲတွေဖြင့်တိုင်းမျိုးသားလူမျိုးရေးတမတော်နဲ့တောင်ပိုင်းရှမ်းပြည်တမတော် RCSS SSA တို့ကြားစစ်ရေးပဋိပက္ခဖြစ်ပွားနေတဲ့နမ်မရူမြို့နယ်ကစစ်ဘေးရှောင်စခန်း6ခုကအိမ်တော်စု320စုလူရေစုစုပေါင်း1266ဦးအတွက်အကူအညီတွေလိုအပ်နေတာပါရှမ်းပြည်နယ်နဲ့ကချင်ပြည်နယ်ဒေသကစစ်ဘေးရှောင်ပြည်သူတွေဟာလက်ရှိဒေသအတွင်းတိုက်ပွဲဖြစ်ပွားနေစေရှင်တွေကြောင့်နေရာရင်းကိုမပြောင်းနိုင်သေးသလိုစောင်းသွင်းအေးတာနဲ့စားဝတ်နေရေးအတွက်အကူအညီတွေလိုအပ်လာနေပါတယ်ဒီကနေ့မှာမြန်မာနိုင်ငံရဲ့69ကြိမ်မြောက်ကြာရောက်တဲ့လွတ်လပ်ရေးနှစ်ဖြစ်ပြီးတိုင်းနယ်ပြည်နယ်အနှံ့မှာကျင်းပနေကြပေမဲ့ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်ဒေသတချို့မှာတိုက်ပွဲတွေကြောင့်လွတ်လပ်ခြင်းအရသာကိုမခံစားနိုင်သေးတဲ့ဖြစ်စဉ်ပေါ်မေးခွန်းထုတ်เสียဖြစ်နေပြီလို့ကချင်ငင်းချမ်းရေးကွန်ရက်ကဒုက္ခသည်ရေးကူညီဆောင်ရွက်သူတော်ခွန်ကြာကအခုလိုသုံးသပ်ပါတယ
်ဒီတိုင်းဒါဒီကလေးတွေ့ဆိုရင်လွတ်လပ်ရေးဆိုတာပါအတိတ်ပဲရှိတယ်လေနောက်တဲ့ဒီဒုက္ခတွေကနေလွတ်မြောက်အောင်လွတ်လပ်ရေးတစ်ခုရဖို့အတွက်ခပ်ပြီးတိုက်ရအောင်ပါလားဆိုတော့မျိုးမျိုးတွေပေါ်လာပါလေရှင့်တစ်ခါကနေလည်းဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရရှိနေတဲ့ကာလအတွင်းမှာဒီအကုံလုံးတနိုင်ငံလုံးမှာငင်းချမ်းပါရပြီးတော့မှဒီတိုင်းဒါအားလုံးအတွက်အတိတ်ပဲရှိတဲ့လွတ်လပ်ရေးအောင်ပွဲမျိုးကိုမကျင်းပနိုင်ဘူးဆိုလို့ရှိရင်တိုင်းဒါတွေအတွက်ဆိုလို့ရှိရင်နောက်ထပ်ပါကိုဆောင်ရွက်နေရအောင်လဲဆိုတော့မျိုးမျိုးတွေထွက်လာပါလေရှင့်
ပြီးခဲ့တဲ့2016ခုနှစ်နိုဝင်ဘာလ20ရက်နေ့ကစပြီးတော့မြောက်ပိုင်းမဟာမိတ်အဖွဲ့တွေဖြစ်တဲ့ KIU, TNL, MNDAA, AA စရှိတဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေနဲ့မြန်မာတပ်မတော်တို့ကြားမှာတိုက်ပွဲဖြစ်ပွားမှုပုံမှုပြင်းထန်လာခဲ့ပါတယ်ဒီလိုတိုက်ပွဲဖြစ်ပွားမှုကြောင့်ရှမ်းပြည်နယ်နဲ့ကချင်ပြည်နယ်ဒေသကခြေရွာသားတွေစစ်ဘေးလွတ်ရာကိုတိမ်းရှောင်နေကြရပြီးလုံခြုံရေးအာမခံချက်မရှိသေးတဲ့အခြေအနေမှာရှိနေပါတယ်ခင်ဗျာ
နိုင်ငံရေးသတင်းပေးပို့ထားတာပါအခုဒီခါမှာတော့ရခိုင်ရေးနဲ့ဆိုင်တဲ့သတင်းကိုတင်ဆက်ပေးပါမယ်မောင်နှုတ်ဒေသလုံခြုံရေးတည်ငြိမ်ရေးနဲ့ဥပဒေစိုးမိုးရေးဟာစိုးရိမ်စရာအခြေအနေမှာရှိနေဆဲဖြစ်တယ်လို့မြန်မာဆိုရရဲ့မောင်တော်ဒေသစုံစမ်းရေးကော်မရှင်ကထုတ်ပြန်လိုက်ပါတယ်။ဒါပြင်နိုင်ငံတကာကဆွဆွဲနေတဲ့လုံခြုံရေးတပ်ဖွဲ့တွေကမွတ်စလင်ကျေးရွာတွေမှာလူမျိုးတုံးတပ်ဖြတ်တာအမျိုးသမီးတွေကိုအာဓမ္မပြုကျင့်တာမျိုးတွေမတွေ့ရသလိုဘာသာရေးအရာဖိနှိပ်ချုပ်ချယ်တာမျိုးလည်းမရှိဘူးလို့ကော်မရှင်ကသူ့ရဲ့စုံစမ်းတွေ့ရှိချက်တွေကိုကြားဖြတ်စီးရင်ကစားဆိုပြီးထုတ်ပြန်ခဲ့ပါတယ်။ကော်မရှင်ကတွေ့ရှိချက်တွေနဲ့ဒေသခံတချို့ရဲ့တုံ့ပြန်ချက်တွေကို VOA မြန်မာပိုင်းသတင်းတောက်မတ်မေခါကသတင်းပေးပို့ထားပါတယ်။
အစိုးရကဖွဲ့စည်းပေးထားတဲ့မောင်တော်ဒေတာစုံစမ်းစစ်ဆေးရေးကော်မရှင်ကမနေ့ကကြားဖြတ်အစီရင်ခံစာတစ်စောင်ထုတ်ပြန်လိုက်ပါတယ်ဒီထဲမှာအကြမ်းဖက်သမားတွေကလုံခြုံရေးနဲ့ဥပဒေစိုးမိုးရေးကိုချိန်ချောက်နေလျက်ရှိတယ်လို့ဖော်ပြထားပါတယ်ဒီတွေ့ရှိချက်တွေမှာနိုင်ငံတကာကပြောဆိုချက်တွေနဲ့ကွာခြားနေတာတွေကြောင့်အစီရင်ခံစာရဲ့တိကျမှုအပေါ်မေးခွန်းတွေကတော့ရှိနေပါတယ်စုံစမ်းစစ်ဆေးရေးအဖွဲ့မှပါဝင်တဲ့အတွင်းရေးမှူးဦးမြင့်ဖေကတော့ဒီအစီရင်ခံစာပေါ်မှာထွက်ပေါ်လာမယ်ဝေဖန်မှုတွေနဲ့ပတ်သက်ပြီးအခုလိုပြောဆိုလိုက်ပါတယ
်။တမူးရှိတဲ့သတင်းတွေ၊တမူးရှိတဲ့အားတွေကိုရနိုင်မှုတော့တော်တော်ကျေးဇူးပါတယ်။ limitation တွေအကန့်အသတ်တွေတော်တော်များပါတယ်။ဟို language တွေကလည်းအားလည်းဗလာမပေါက်တာတို့၊ဒါသူတို့ကိုယ်တိုင်ကလည်းကြောက်လန့်နေတာလည်းရှိသေးတယ
်။ကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းကိုဖီအာနန်ရဲ့ရခိုင်အကြံပေးအဖွဲ့ဝင်တဦးလည်းဖြစ်အစ္စလမ်ဘာသာဝင်တဦးလည်းဖြစ်တဲ့ဦးအေးလွင်ကတော့ထုတ်ပြန်လိုက်တဲ့အစီရင်ခံစာပေါ်မှာခုလိုတုံ့တက်ပြောဆိုလိုက်ပါတယ်
။ကျွန်တော်တို့အကြံပေးအဖွဲ့ကလည်းမကြပြီမှာအလုံးစုံဆက်ကြပြီပေါ့ဒီဒီလိုပဲ incident report လေးကြပြအစီရင်ခံစာတွေရှိပါတယ်။နောက်အဲ့တော့ဒီသူတို့ထုတ်လိုက်တဲ့ဒီ report ကကျွန်တော်လေ့လာမှာပဲပေါ့နော်အဲ့ဒါလေးကျွန်တော်ပြောပြရမှတ်ချက်လေးထုတ်ချက်လေးတော့ကျွန်တော်မသိကြပါဘူး။ကျွန်တော်တို့ကဘာမှလေ့လာစုံစမ်းမှုဆိုတဲ့ကိစ္စမလုပ်ဆက်နဲ့ကျွန်တော်တို့ကအကြံပေးဖို့အတွက်အဆက်လက်တွေပြုပေါင်းတာလည်းရှိပါတယ
်။ပြီးခဲ့တဲ့နှစ်အောက်တိုဘာလကတိုက်ခိုက်ခံရမှုဟာနှစ်ရှည်စီမံကိန်းရေးဆွဲပြီးစနစ်တကျကျူးလွန်ဖို့လှုံ့ဆော်ထားတာဖြစ်ကြောင်းနဲ့ဘာသာရေးလူမျိုးရေးအစွန်းရောက်တွေကနိုင်ငံတကာကဘာသာရေးအစွန်းရောက်အဖွဲ့တွေရဲ့ငွေကြေးအထောက်ပံ့ကိုရယူကာအကြမ်းဖက်လှုံ့ဆော်တာဖြစ်တယ်ဆိုပြီးအစိုးရရဲ့ထုတ်ပြန်ထားမှုအပေါ်ဒီအစီရင်ခံစာမှာကော်မရှင်ကထက်လောင်းအတည်ပြုထားပါတယ်။စုံစမ်းတွေ့ရှိချက်အရနိုင်ငံတကာကဆွဆွဲထားသလိုလုံခြုံရေးတပ်ဖွဲ့ဝင်တွေကဘင်္ဂလီကျေးရွာတွေမှာလူမျိုးတုံးတက်ဖြတ်မှုတွေနဲ့အတ္တမပြုကျင့်မှုတွေပြုလုပ်တယ်ဆိုတာမျိုးမတွေ့ရသလိုဘာသာရေးရဖိနှိပ်ချုပ်ချယ်ထားမှုလည်းမရှိကြောင်းအစီရင်ခံစာမှာဖော်ပြထားပါတယ်။ဘင်္ဂလီဥယေပလီဘာသာရေးအဆောက်အဦတွေတိုးပွားနေတာကိုကြည့်ရင်နိုင်ငံတကာရဲ့ပြောဆိုမှုတွေဟာဆွဆွဲမှုတသက်ဖြစ်တယ်ဆိုတာသက်သေပြနိုင်ကြောင်းဖော်ပြထားပါတယ်။ဒါပေမဲ့လည်းအာဓမပြုကျင့်ခံရတဲ့ဆိုတဲ့မွတ်စလင်အမျိုးသမီးအချို့ကိုကော်မရှင်အဖွဲ့ဝင်တွေစစ်ဆေးတာမှာတွေ့ရှိချက်နဲ့အဲ့ဒီအမျိုးသမီးတွေကိုပဲတည်င်းတောက်တွေကမေးမြန်းစင်မှာပြောဆိုချက်တွေဟာကွာဟနေတာကြောင့်ဒီလိုမတရားပြုကျင့်ခံရသူတွေရှိရင်တိုင်ကြားဖို့နဲ့ဥပဒေအရအရေးယူမှာဖြစ်ကြောင်းနိုင်ငံတော်အတိုင်ပင်ခံယုံကတော့ထုတ်ပြန်ထားပါတယ်။တစ်ချိန်တည်းမှာပဲမွတ်စလင်ကျေးရွာသားအချို့ကိုလုံခြုံရေးတပ်ဖွဲ့တွေကရိုက်နှက်နေတဲ့ဗီဒီယိုခွေတွေထွက်ပေါ်လာတာကြောင့်ဒါကိုသက်ဆိုင်ရာတာဝန်ရှိသူတွေကစစ်ဆေးအရေးယူမှုတွေပြုလုပ်နေရပါတယ်။လက်ရှိမောင်နှောဒေတာလုံခြုံရေးနဲ့ထွက်ပေါ်လာတဲ့အစီရင်ခံစာပေါ်ဒ ဒေသခံရခိုင်တိုင်းရင်းသားတဦးဖြစ်တဲ့မောင်တော်မျိုးနယ်ကရခိုင်မျိုးသားပါတီဥက္ကဋ္ဌကတော့အစီရင်ခံစာပေါ်မှာအခုလိုတုံ့တက်ပြောဆိုလိုက်ပါတယ်
ဒီနေ့ကသုံးသပ်ပြီးတော့ထုတ်ပြန်လဲဆိုတော့ကျွန်တော်လည်းလည်းဒီထောက်ကလည်းသဘောရှိပါတယ်အဲ့ဒါကိုလေအဲလုံချုံရကတော့ဒီစိုးရိမ်ရတဲ့အနေအထားမှာရှိပါတယ
်လက်ရှိမောင်တော်လုံချုံရေးကတော့စိုးရိမ်နေရစေပါအစ္စလမ်ဘာသာဝင်အချို့ကိုအစိုးရတည်င်းပေးလို့ဆွဆွဲပြီးတပ်ဖြတ်မှုတွေရှိနေတယ်လို့အစိုးရကထုတ်ပြန်ထားပါတယ်အစိုးရထုတ်ပြန်ထားချက်အရအသက်ခံရသူများအနေနဲ့အောက်တိုဘာ5ရက်နေ့ကနေဇန်နဝါရီလအထိအမျိုးသား၈ဦးအသက်ခံရတယ်လို့ထုတ်ပြန်ထားပါတယ်တရားရရှိသူ၃ဦးရှိခဲ့ပြီးအမျိုးသားနှစ်ဦးကိုတော့အကြမ်းဖက်သမားတွေကဖမ်းဆီးခေါ်ဆောင်သွားတယ်လို့ဖော်ပြပါရှိထားပါတယ်ရှင်
။မမေခါသတင်းပေးပို့ထားတာပါ။အခုတစ်ခါမှာတော့နိုင်ငံတကာသတင်းတပုတ်ကိုတင်ဆက်ပေးပါမယ်။နာစီခေါင်းဆောင်ဟစ်တလာရေးသားခဲ့တဲ့ Mein Kampf လို့ခေါ်တဲ့ကျွန်ုပ်ရဲ့စွပ်စားကဲဆိုတဲ့စာအုပ်ဟာဂျာမနီနိုင်ငံမှာပြီးခဲ့တဲ့ April လအတွင်းမှာလူကြိုက်အများဆုံးစာအုပ်စာရင်းမှာပါဝင်ခဲ့ပါတယ်။ဥရောပတလွားအမျိုးသားရေးဝါဒရေးပြန်လည်တက်ကြွလာချိန်မှာပဲဟစ်တလာရဲ့ဒီစာအုပ်ကအခုလိုရောင်းကောင်းလာတာဖြစ်ပါတယ်။ဒါပေမဲ့ဒီလိုရောင်းကောင်းလာတာဟာနိုင်ငံရေးကြောင့်မဟုတ်ဘဲနဲ့ပညာရေးဆိုင်ရာစိတ်ဝင်စားမှုကြောင့်သာဖြစ်တယ်လို့ဥရောပနိုင်ငံရေးသိပ္ပံပေါမောက်ခတူက VOA ကိုပြောပြပါတယ်။ Victor BT ရဲ့ရေးသားချက်ကိုအခြေခံပြီးဥကျော်စံတာကတင်ဆက်ပေးပါမယ်
။ Adolf Hitler ရေးသားခဲ့တဲ့နာဇီသဘောထားကြီးညာစာတမ်းကျွန်ုပ်ဤစွန်စားခံ Mein Kampf ဆိုတဲ့စာအုပ်ဟာပြန်လည်ထုတ်ဝေပြီးပထမတစ်နှစ်အတွင်းဥယျာဉ်စစ်တမ်းဘုရားရောင်းချခဲ့ရပါတယ်။တအုပ်ကို58ယူရိုဒါမှမဟုတ်ဒေါ်လာ60ကျော်အထိဈေးကြီးပေးရတဲ့ဒီစာအုပ်ကိုဂျာမနီနိုင်ငံဒက်စပီဂါမဂဇင်းကပြီးခဲ့တဲ့နှစ်ဧပြီလအတွင်းလူကြိုက်အများဆုံးသုတစာပေဆိုင်ရာစာအုပ်အဖြစ်မှတ်တမ်းတင်ခဲ့ပါတယ်။ Mein Kampf အပေါ်နှစ်90မူပိုင်ခွင့်ကုန်ဆုံးသွားပြီးဖြစ်တဲ့အတွက်ဒုတိယကမ္ဘာစစ်ပြီးနောက်ပိုင်းအခုပထမဆုံးအကြိမ်ပြန်လည်ထုတ်ဝေခွင့်ရရှိခဲ့တာဖြစ်ပါတယ်။1925မှာစတင်ထုတ်ဝေခဲ့တဲ့မူရင်းစာအုပ်ဟာဟစ်တလာရဲ့တတိယဂျာမနီနိုင်ငံတော်ခေတ်1933ကနေ1945ကာလအတွင်းအုပ်ရည်12သန်းကျော်ရောင်းချခဲ့ရပါတယ်။Mein Kampf စာအုပ်ကိုအခုလိုပြန်လည်ရောင်းချလာခြင်းဟာဥရောပတလွှတ်ကြုံနေရတဲ့လူအများအပြားပြောင်းရွှေ့ဝင်ရောက်နေထိုင်မှုကြောင့်နိုင်ငံရေးပြဿနာတက်နေခြင်းလည်းဖြစ်ပါတယ်။ဂျာမနီနိုင်ငံမှာဆိုရင်တခြားနီးပါတီ Alternative for Deutschland ဆိုတဲ့ပါတီနဲ့ဩစတြီးယားမှာဆိုရင် Austria လွတ်မြောက်ရေးပါတီ Austria Freedom Party တို့လူအမျိုးသားရေးဝါဒအားပေးတဲ့ပါတီတွေလူထုထောက်ခံမှုကြီးထွားလာနေခြင်းလည်းဖြစ်ပါတယ်။ Austria လွတ်မြောက်ရေးပါတီဟာဆိုရင်ဒီဇင်ဘာလသမ္မတရွေးကောက်ပွဲကပုဂ္ဂတိကပဲဆုံးနေကြတာပါဘူဒပက်စ်မြို့ဥရောပအလဲပိုင်းတက္ကသိုလ်ကအမျိုးသားရေးဝါဒရေးရာကျွမ်းကျင်သူနိုင်ငံရေးသိပ္ပံပါမောက္ခအက်တွန်ပယ်လင်ကာကတော့ Mein Kampf အဝယ်လိုက်တာဟာပညာရေးဆန်ရလေ့လာမှုအတွက်သာဖြစ်တယ်နာဇီသဘောတရားကိုလူတွေထောက်ခံလာတာနဲ့ဘာမှမဆိုင်ဘူးလို့ VOA ကလို့ပြောပါတယ
် All academic libraries had bought it So some it's reallywould put it into the basket of academic interest legitimate academic
ပညာရေးဆိုင်ရာစာကြီးတိုက်တိုင်းဝယ်ကြပါတယ်စာကြီးတိုက်တွေရဲ့ဘာသာရေးကဏ္ဍတဲကိုရောက်သွားမှာပါပညာရေးပေါင်းအတွင်းစိတ်ပါဝင်စားမှုရှိကြတာပါတခြားတစ်ဖက်မှာတော့နာဇီဝါဒအသစ် neo-nazism ဆိုတာတော့ရှိနေပါတယ်ဒီခေတ်နာဇီတွေလက်ထဲမှာတော့ဒီစာအုပ်ရှိပြီးသားပါသူတို့အဖေတွေအဖိုးတွေစီကရရှိထားပြီးသားပါအင်တာနက်ပေါ်မှာလည်းဖတ်နိုင်ကြပါတယ်ပထမဆုံးချက်ကဒီစာအုပ်ဟာကိုကျင့်တရားနဲ့လုံးဝဆန့်ကျင်တဲ့စာအုပ်ရည်ရွယ်မှမှရေးထားတဲ့စာအုပ်ပါအန်ဒီလည်းမရှိတော့ပါဘူးလူတွေရဲ့စိတ်ထဲမှာနာဇီဝါဒကိုတိမ်ညွတ်မှုရှိနိုင်ပါတယ်ဒါပေမဲ့ဒီစာအုပ်ကြောင့်မဟုတ်ပါဘူးလူတွေရွှေ့ပြောင်းဝင်ရောက်လာတာကိုစိုးရိမ်ကြတာအမျိုးသားရေးဝါဒသစ်ပေါ်ထွန်းလာတာတွေကြောင့်ဖြစ်ပါတယ်ဆိုတော့ဒီစာအုပ်ကိုစိတ်ဝင်စားကြတာဟာနိုင်ငံရေးနဲ့မဆိုင်ပါဘူ
းဟစ်တလာရေးတဲ့ဒီစာအုပ်ဟာတခြင်းကဂျာမနီနိုင်ငံမှာလုံးဝပိတ်ပင်ထားခံခဲ့ရတဲ့စာအုပ်ဖြစ်ပါတယ်ဒုတိယကမ္ဘာစစ်ပြီးဒီစာအုပ်ရဲ့မူပိုင်ခွင့်ကိုမဟာမိတ်တွေလွှဲပြောင်းပေးအပ်ခြင်းခံခဲ့ရတဲ့ဘဗေးရပြည်နယ်အစိုးရကပြန်လည်ထုတ်ဝေခွင့်ကိုလုံးဝပိတ်ပင်ထားခဲ့ပါတယ်။အခုမူပိုင်ခွင့်စက်တန်း1.90ကျော်လွန်သွားပြီဖြစ်ပါတယ်။ဒါကြောင့်ခေတ်သစ်သမိုင်းဌာနကပြန်လည်ထုတ်ဝေလိုက်ကြလဲဖြစ်ပါတယ်ခင်ဗျာ
။ဦးကျော်စံတန်တက်ဆက်ထားတာဖြစ်ပါတယ်။ VOA ကနေဗုဒ္ဓနေ့အများပိုင်းအတန်လွင့်စီစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ BOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါရှင်2019ခုနှစ် January 4ရက်ဗုဒ္ဓနေ့ညပိုင်းအတွက် VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကိုတော်တာရှင်နေနားဆင်နေကြရတာဖြစ်ပါတယ်။အခုဆက်ပြီးည10နာရီအထိ line to meter 24 25 32နဲ့51အပြင် line length meter 190တို့ကနေတရရထုတ်လွှင့်ပေးမဲ့စီစဉ်နေတဲ့မှာဆိုရင်တော့မြန်မာနိုင်ငံအတွင်းပြည်ထနာအများဆုံးဖြစ်တဲ့ရခိုင်ပြည်နယ်မှာပြည်နယ်အစိုးရအနေနဲ့2016ခုနှစ်အတွင်းဘာတွေဆောင်ရွက်ပေးနိုင်ကလေးဘာတွေဆောင်ရွက်ပေးနိုင်ခဲ့တယ်လဲဆိုတာနဲ့ပတ်သက်ပြီးတော့
ကျွန်တော်တို့ရခိုင်ပြည်နယ်အစိုးရအဖွဲ့အနေနဲ့အခုတော့ကျွန်တော်တို့ကိုလာခေလာအတွင်းမှာမနစ်တာပြည်မှန်ကြီးတခုရေးဆွေးနိုင်ခဲ့တာပေါ့နော
်ဝန်ကြီးဦးမေအောင်ကဆွေးနွေးထားတာကိုဦးကျော်စံသားရဲ့မြမရေးသုံးသက်ချက်မှအပြည့်စုံနားဆင်ကြဖို့ရှိပါတယ်ဒါပြင်မြမမီဒီယာမြင်ကွင်းနဲ့ပတ်စင်အားကစားကဏ္ဍတို့ကိုလည်းနားဆင်ရမှာပါအခုရင်ဆုံးတော့မြမမီဒီယာမြင်ကွင်းကိုကြည့်အောင်ပါအခုသတင်းပတ်မြမမီဒီယာမြင်ကွင်းစီစဉ်မှာလူငယ်တွေနဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တွေ့ဆုံတဲ့တဲ့တင်ငင်းချင်းဆွေးနွေးပွဲအပြတ်မှာ ABSDF ရဲဘော်တို့အဖမ်းခံရတဲ့တဲ့တင်ရခိုင်ပြည်နယ်ကရဲတချို့ကဒေသခံတွေကိုရိုက်နှက်တဲ့ဗီဒီယိုဖိုင်ထွက်ပေါ်လာတဲ့တဲ့အစရှိရဲ့အကြောင်းအရာတွေကိုတင်ဆက်ပေးသွားပါမယ်။မဲအင်ခိုင်ဦးကရေးသားပြီးတော့ဦးဆက်မိုးဝေကကူညီတင်ဆက်ထားပါတယ
်။ဇန်နဝါရီလတည့်ရက်နှစ်တကူးနေ့မှာနိုင်ငံတော်အတိုင်ပင်ခံဒေါက်အောင်ဆန်းစုကြည်ကလူငယ်တချို့နဲ့ညီညာရေးစကားဝိုင်းကျင်းပပြီးတော့ဥဆောင်ဆွေးနွေးခဲ့ပါတယ်။လူငယ်တွေရဲ့အတန်ကိုနားထောင်လို့ဒါကြောင့်အခုလိုစီစဉ်ကျင်းပတာဖြစ်ပြီးမေကုန်းနေအကြံပြုချက်နဲ့သုံးသက်ချက်တွေကိုအပြန်လှန်ဆွေးနွေးခဲ့ကြတယ်လို့သတင်းတွေမှာတွေ့ရပါတယ်။ငင်းညာရေးဖြစ်စဉ်မှာလူငယ်တွေပါဝင်စီလိုပြီးငင်းညာရေးကိုတောင်းဆိုနေကြတဲ့ကိုယ့်ဘက်ကဘလို့တာဝန်ကြီးအောင်လုပ်နိုင်တယ်ဆိုတဲ့တာဝန်ယူမှုကိုပြစေခြင်းကြောင့်ဒေါအောင်ဆန်းစုကြည်ကပြောဆိုခဲ့တယ်လို့လူငယ်တွေဘက်ကလည်းပြန်လှန်ဆွေးနွေးခဲ့ကြပါတယ်။ဒီသတင်းကို Facebook လူမှုကွန်ရက်ပေါ်မှာရောတခြားသတင်းမီဒီယာတွေပေါ်မှာပါရှုထောင့်အမျိုးမျိုးနဲ့ဆွေးနွေးဖော်ပြခဲ့ကြတယ်လို့လူငယ်ကိုစားပြုသူတွေထဲမှာတန်းသားလူငယ်တွေဒီထက်ပိုးပြီးတော့စုံစုံလင်းလင်းပါဝင်စေခြင်းနဲ့လို့အကြံပြုမှုတွေလည်းရှိခဲ့ပါတယ်။အဓိကအားဖြင့်တကယ်စစ်ပွဲတွေဖြစ်နေတဲ့ဒီတပ်ကလူငယ်တွေနဲ့ညီညာရေးဖြစ်စဉ်ကိုတုံ့တက်စေခြင်းကြောင့်ချင်းလူငယ်တူဖြစ်တဲ့ကတ်တွန်းလိုင်လုံကသူ့ရဲ့အမြင်ကိုအခုလိုဆိုပါတယ်
။ဖြစ်နေတဲ့လူတွေပေါ့နော်တကယ်တမ်းညီညာရေးတကယ်တမ်းစစ်ဖြစ်နေတဲ့လူတွေပဋိပက္ခဖြစ်နေတဲ့လူတွေကကျွန်တော်တို့လူငယ်တွေမဟုတ်ဘူးပေါ့နော်ဆိုတော့ဟိုအနာနဲ့ဆင်းနေကြနည်းနည်းဟွာပေါ့ကိုယ်ရင်းတွေကိုမတည့်냐ဖြစ်နေတလားပေါ့နော်အဲ့ဒါလေးတစ်ခါတော့ဟိုပါပေါ့နည်းနည်းဟိုပါပေါ့တူးနေရပေါ့နော်တကယ်တမ်းကျွန်တော်တို့အဲ့ဒီ data မှာစစ်တမ်းကိုခံရတဲ့လူငယ်လေးတွေပေါ့သူကြီးဆိုရင်တကယ်တမ်းအဲ့လိုမျိုးတွေ့ဆုံနိုင်ရင်တော့ဒါတော့ကျွန်တော်တို့ဟိုပို့ပြီးတော့မှထိရောက်မယ်လို့အဲကျွန်တော်ဘက်ကမြင်တယ်ပေါ့နော်အခုလို့ဒါလေးထိရောက်ပါတယ်ကောင်းပါတယ်ကျွန်တော်တို့ဆွေးနွေးဆွေးနွေးတယ်ကျွန်တော်တို့မှဆက်ပြီးတော့မှလုပ်ဖို့အတွက်ကျွန်တော်တို့ဟိုဟာပေါ့အခွင့်အရေးမရှိဘူးဆိုတော့ကျွန်တော်တို့ဆွေးနွေးတာတွေအားလုံးကအလကားပဲဖြစ်နေပါတော့။စကားပြောတဲ့အနောက်မှာကျွန်တော်တို့ဒီပြောတဲ့စကားတွေကိုတကယ်လက်တွေ့အကောင့်ထဲပေါ်လာဖို့အတွက်ကျွန်တော်တို့ဒီပံ့ပိုးမှုတွေပေါ့နော်ဒီပံ့ပိုးမှုတွေကျွန်တော်တို့တကယ် time frame တွေနဲ့ကျွန်တော်တို့တကယ်တမ်းတိတိကျကျနဲ့ဟိုဆက်ပြီးတော့မှပြန်ပြီးတော့တောက်လျှောက်ပေါ့နော်ရေရှည်ကျွန်တော်တို့ပံ့ပိုးမယ်ဆိုရင်တော့ကျွန်တော်တို့ဒီဆွေးနွေးပွဲတွေကပို့ပြီးတော့မှအောင်မြင်လာမယ်လို့ကျွန်တော်တို့ကတော့အဲ့လိုပြင်ဆင်မိပါတယ်ခင်ဗျာ။
နောက်ထပ်တင်ပြရင်တဲ့တရင်ကတော့ချင်းမင်မှာပြုလုပ်ခဲ့တဲ့ ABSDF ဆွေးနွေးပွဲအပြီးပြန်လာတဲ့ရဲဘော်မင်းထီအဖမ်းခံရတဲ့တရင်ဖြစ်ပါတယ်။ NCA ညဉ့်ညေးသဘောတူညီချက်လက်မှတ်ရေးထိုးထားတဲ့ ABSDF ရဲ့ဗဟိုကော်မတီဝင်တဦးကိုအခုလိုဖမ်းဆီးလိုက်တာဟာညဉ့်ညေးကိုထိခိုက်စေနိုင်တယ်လို့ထောက်ပြရေးသားတာတွေတွေ့ရပါတယ်။ရဲဘော်မင်းထီဟာပြည်တော်စုညဉ့်ညေးညီလာခံ21ရာစုပင်လုံပထမအစည်းအဝေးအပါအဝင်အစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်တွေကြားဤနိုင်ဆွေးနွေးနေတဲ့အစည်းအဝေးတက်ပြီးတော့ပြန်လာချိန်မှာဖမ်းဆီးခံခဲ့ရတာဖြစ်တာကြောင့်စိုးရိမ်မှုတွေပိုဖြစ်ခဲ့ကြတာပါသူကိုမတရားအသိအဖွဲ့နဲ့ဆက်သွယ်မှုပုံမှန်နဲ့ဖမ်းဆီးထားတာလို့မီဒီယာတွေမှာဖော်ပြနေတာကိုလည်းတွေ့ရပါတယ်ဆက်လက်ပြီးတော့တင်ပြချင်တာကတော့ရခိုင်ပြည်နယ်အတွင်းကအခြေအနေပါတရင်တွေကတော့ရှုထောင့်မျိုးစုံနဲ့ပြန့်နှံ့နေသလိုကိုးတံကောက်ကြေးရွာမှာဒေသခံရဲတပ်ဖွဲ့ကနေမြေရှင်းလင်းရေးလုပ်စဉ်မှာအရသာတချို့ကိုကန်ကြောက်ရိုက်နှက်တဲ့ဗီဒီယိုဖိုင်တစ်ခုလူမှုကွန်ရက်မီဒီယာပေါ်မှာတက်လာခဲ့ပါတယ်။ဒီဗီဒီယိုဖိုင်ကိုကိုးကားပြီးတော့ရခိုင်ပြည်နယ်အတွင်းလူခွင့်ရေးချိုးဖောက်မှုတွေအမှန်တကယ်ရှိနေတာဖြစ်တဲ့အကြောင်းပြပမီဒီယာတွေကကြေကြေပြန့်ပြန့်ရေးသားခဲ့ကြပါတယ်။နိုင်ငံတော်အတိုင်ပင်ခံရုံးကလည်းဒ ီဗီဒီယိုနဲ့ဆက်ဆက်ပြီးတော့ရဲတပ်ဖွဲ့ဝင်တချို့ကိုရဲလှုပ်ထုံးတဲ့အညီအရေးယူအပြစ်ပေးမှုတွေပြုလုပ်သွားမယ်လို့ပြောဆိုပါတယ်။ဒီဗီဒီယိုဖိုင်ဆိုရှယ်မီဒီယာပေါ်မှာပြန့်နှံ့ခဲ့တာကြောင့်တော်တော်ခရဲရိုက်သွားခဲ့ပါတယ်။ဒီကြောင့်နဲ့ပတ်သက်ပြီးတော့ NHK သတင်းဌာနကကိုတီဟတွေကသူ့ရဲ့အမြင်ကိုအခုလိုပြောပြပါတယ်
။ဒါကအဖြစ်ပဲတစ်ခုရဲ့အဲ့ဒီထောက်ထားပဲပေါ့နော်။ကျေကောင်းတယ်တဲ့ဒီထောက်တာတစ်ခုပဲဟုတ်ကဲ့ဒီလိုဒီဗီဒီယိုတိုင်းကိုသင်ကျင်းကျင်းမဲ့သွားတယ်ဒီလိုဒီလိုကိုရတော့ကြည့်လိုက်တဲ့ကိစ္စတော့အကျိုးပြည့်တယ်အများကြီးရှိတယ်ဆိုတော့ဒါနဲ့ပတ်သက်ပြီးတော့ပြင်ဆင်ရတာအခုဖြစ်သွားပြည့်ချင်းမှာအရေးယူဖို့ဆိုဖြစ်ဖြစ်ရောက်ပြင်ထန်လုပ်ဖို့လုပ်တယ်လုပ်တယ်ဆိုတာကိုလည်းအလုံးပြည့်အောင်လည်းခြားပြခြင်းနဲ့တော့ပုံကဖြစ်အောင်လုပ်နေတယ်ဆိုတာကိုလည်းအများကြီးကိုပြင်ထန်အောင်အဲ့လိုဒေတာတွေမှာမီဒီယာလုံရှားခွင့်နေအတခါကျရှားယူဖို့တော့
ကိုဒီရတွေဖြစ်ပါတယ်ဒီသတင်းမှတ်ထဲမှာမော်တော်ကားတချို့ရဲ့ဈေးနှုန်းတွေပြန်ပြီးတော့မြင့်တက်လာတဲ့အကြောင်းဂျာပြရွေးကောက်ပွဲကိုစလဲစင်းနေအတီးပြုတ်ထုတ်ပြန်တဲ့သတင်းနဲ့မလေးရှားနိုင်ငံကအစ္စလမ်အဖွဲ့အစည်းကရခိုင်ပြည်နယ်မှာရှိတဲ့သူတို့ခေါ်ရိုဟင်ဂျာမွတ်စလင်တွေအတွက်စားနပ်ရိက္ခာဆေးဝါးနဲ့တခြားကုန်ပစ္စည်းတွေတင်ဆောင်လာတဲ့တင်မောကိုတရားဝင်ခွင့်ပြုချက်မတောင်းမဲအခုလအတွင်းမြန်မာနိုင်ငံစီဆေးလွတ်ဖို့စီစဉ်နေတဲ့စတဲ့အကြောင်းတွေကိုလူအများစိတ်ဝင်တစားဖြစ်နေကြတယ်ဆိုတာကိုသိပြရင်ဒီကုန်းချုပ်လိုက်ရပါမယ
်။ဥစမဝေတင်ဆက်ထားတဲ့မြန်မာမီဒီယာမြင်ကွင်းကိုနားဆင်ကြကြရတာပါ။အခုဒီခါမှာတော့ဥကျော်စံတာရဲ့မြန်မာရေးသုံးသပ်ချက်ကိုတင်ဆက်ပေးပါမယ်။မြန်မာနိုင်ငံအတွင်းမှာပြည်နာအများဆုံးရခိုင်ပြည်နယ်မှာပြည်နယ်ဆိုရအနေနဲ့2016အတွင်းဘာတွေဆောင်ရွက်ပေးနိုင်ခဲ့ပါသလဲဘလို့အခက်အခဲတွေကိုကြုံတွေ့ခဲ့ရပါသလဲစိန်ခုံမှုတွေကတော့ဘာတွေရှိလဲဆိုတော့ကိုပြည်내အစိုးရပြန်ကြားရေးဝန်ကြီးဦးမင်းအောင်နဲ့ဦးကျော်စံသားတို့ဆွေးနွေးသုံးသပ်ထားကြပါတယ်အဓိကတိုးတက်ဆောင်ရွက်မှုတွေနဲ့ပတ်သက်ပြီးတော့ဝန်ကြီးဦးမင်းအောင်ကစပြီးခုလိုပြောပြခဲ့ပါတယ
်ကျွန်တော်တို့ရခိုင်ပြည်내အစိုးရအဖွဲ့အနေနဲ့အခုတော့ကျွန်တော်တို့ကိုလာခေလာအတွင်းမှာမနစ်တာပြည်မှန်ကိန်းတစ်ခုရေးဆွဲနိုင်ခဲ့တာပေါ့နော
်အဲ့ဒီစီမံကိန်းရေးဆွဲတာကတော့on paper ပေါ့စက်ကူပေါ်မှာရေးဆွဲတာပေါ့လက်တွေ့အဖြစ်အဓိကအောင်မြင်မှုကဘာလို့ပြောချင်ပါလဲခင်ဗျာ
အခုကတော့ account တွေကဟိုတနည်းတည်းနဲ့ဒီစီမံကိန်းတွေဆိုတာလုံးလုံးကြီးမရှိသေးဘူးပေါ့ဗျာဒါပေမဲ့ဒီနိုင်ငံတကာမှာရခိုင်ပြည်နယ်ပတ်သက်ပြီးတော့အင်မတန်ဟိုဖြစ်နေတဲ့ concern တခုဟာအခုဆိုရင်မေ့မင်သွားတဲ့အနေအထားကိုတော့ကြုံရတာပေါ့ဗျာဟုတ
်ဒါပေမဲ့အခုလောလောဆယ်မှာကတော့ဒီရဲတွေရဲ့အလွန်ကျွန်းရိုင်းနှက်စစ်ဆေးမှုတွေကိုနိုင်ငံတကာကအများကြီးဆုတ်ချနေရပါတယ
်။ရေးရဲအလွန်ကျွန်သွားရိုင်းနှက်နေမှုအားတော့ကျွန်တော်နာဒင်းနဲ့လုပ်ပေးရမယ်အနေအထားရှိတာပေါ့နော်လူခွင့်ဒင်းနာမျိုးတွေကိုဒီလိုနေရာတွေမှာပို့ချပေးရမယ်အခုလိုလိုစီမှာတော့ကျွန်တော်တို့ဒီကွန်ကရက်တက်ကပေါ့ကန်ဒီနေအစိုးရအဖွဲ့စစ်တွေခရိုင်ရုံးမှာနေပြီးတော့ကျွတ်ကျွတ်အိုချိုရေးဦးစီးဌာနဝန်ထမ်းအမိုင်းတွေကိုလူခွင့်နဲ့ပတ်သက်ပြီးတော့တင်နာနေလေကြောင့်ရပို့ချခဲ့တယ်ဒီလိုဒင်းနာမျိုးတွေကိုအများကြီးကြည်ကြည်ပြန့်ပြန့်ပို့ချဖို့တော့လိုအပ်နေတယ်လို့တော့တွေ့ရတာပေါ့ဗျာနော်ဟု
တ်တော့အဲနိုင်ငံရေးကိစ္စနဲ့ပတ်သက်ပြီးတော့မေးချင်တဲ့ကိစ္စတစ်ခုရှိပါသေးတယ်ဒီရွေးကောက်ပွဲပြီးတော့ရခိုင်ပြည်နယ်အစိုးရအဖြစ်ဝန်ကြီးချုပ်ရွေးချယ်တဲ့နေရာမှာပြည်နယ်ရင်းမှာမဲအများဆုံးအနိုင်ရရှိတဲ့ ANP နဲ့ပဋိပက္ခတွေဖြစ်ခဲ့တဲ့ပြည်နယ်လွှတ်တော်အတွင်းမှာကန့်ကွက်ခဲ့တာတွေရှိပါတယ်ဆိုတော့အဲ့အစိုးရအဖွဲ့နဲ့ပြည်내လွှတ်တော်နဲ့ဆက်ဆံရေးကိုအဆင်ပြေပါရလားခင်ဗျာ
ပြည်내လွှတ်တော်နဲ့ဆက်ဆံရေးကဒီပြည်내လို့ဟိုပြောလို့မရဘူးဗျာဒီရခိုင်ပြည်내လွှတ်တော်မှာ NLD ကလွှတ်တော်ကိုယ်စားလှယ်အားလုံး၉ယောက်ရှိတာပေါ့ဗျာ AMP ပါတီက23ယောက်ရှိတာပေါ့ဗျာဆိုတော့ကိစ္စပြည်တိုင်းမှာဒီလုပ်ငန်းတိုင်းမှာတော့ NLD ကမေးနေပဲဖြစ်နေတဲ့ဟာတွေကြုံခဲ့ရတာပေါ့ကွန်ကရစ်တပတ်ကဆိုရင်ဒီပြည်ထောင်စုလွှတ်တော်ကဒီဆုံးဖြတ်လိုက်တဲ့ခိုင်ပြည်နယ်အတွက်သုံးဆွေဖို့စစ်တပ်နေရန်ကြိုတို့ဒီဖြစ်ဆွတ်ရာမုံငွေကိုချပေးလိုက်တာကိုဒါခိုင်ပြည်နယ်လွှတ်တော်ကဖြတ်ပလိုက်တယ်အားလုံးကို640တန်းဖြတ်ချလိုက်တဲ့ဟာတို့ရှိပါဘူးဗျာအထက်သေးအကြပ်ဖြစ်သွားတာပေါ့ဗျာ
လူတို့ကရောအခုဝန်ကြီးချုပ်ဦးညီပူကောင်းဆောင်တဲ့အစိုးရကိုဘယ်လိုသဘောထားရတယ်ထင်ပါလေလူလူသဘောထားရောတည်ကြည်ဖြူလက်ခံကြတယ်လို့ယူဆပါလ
ားလူလူကတော့လက်ခံပါတယ်လက်ခံတယ်ဆိုတော့ကျွန်တော်တို့ဒီသွားနေလာနေတဲ့နေရာမှာဒီမျိုးတွေကိုသွားနေတဲ့နေရာမှာဒီအကုန်လုံးကနေပြီးတော့ဒီရခိုင်ပြည်နယ်အစိုးရအဖွဲ့အပေါ်မှာ ကျွန်တော်တို့တူးချင်းသွားနေတဲ့အချိန်တွေမှာလည်းဒါတွေ့ဆုံတဲ့နေရာမှာအကုန်လုံးကဒါဒီဖြစ်ဖြစ်ပါတယ
်ကျွန်တော်နိုင်ငံရေးပြီးတော့လူမှုရေးကျန်းမာရေးဘက်ကိုမေ့ကျင်ပါတယ်ရခိုင်ပြည်နယ်ဟာစင်းရဲနွမ်းပါတဲ့အပြင်သူသဖြင့်ကျန်းမာရေးဆောင်ရှားမှုတွေသိနေကြတယ်ဒီပြဿနာကိုဘယ်လိုထိဖြေရှင်းပေးထန်ခဲ့ပါလဲခင်ဗျာ
အာကျမရေးတွေကမြို့နယ်ဆေးရုံတွေမှာတော့ဗျာဒီကျွန်တော်တို့အရင်ဆိုတာအဖွဲ့လက်ထက်တုန်းကပဲစပြီးတော့ပေါ့နော်ဒီကျမရေးဘက်မှာတန်ဖိုးမှုတွေအများကြီးရှိပါတယ်ရှိလာတဲ့နေရာမှာဆေးတွေဝါတယ်အခမဲ့တွေအများကြီးလူတွေအတွက်သုံးဆွေးနိုင်လာတဲ့အနေအထားတွေရှိခဲ့ပြီပေါ့နော်အခုလေးရှိပါတယ်ဒါပေမဲ့ခုနကလို့ဟိုနင်းကြရတဲ့အကြောင်းရင်းကအထူးအခိုက်အများတဲ့အကြောင်းရင်းကကျွန်တော်တို့ကတနည်းအားဖြင့်တနည်းအားကျွန်တော်တို့ဒေတာဆက်ပြီးသွားပါဖို့အခက်ခဲဖြစ်တယ်။အဲ့ဒီဟာကြောင့်ဒါဟိုအချိန်ကြီးဒီဟိုဟာကိုမရောက်နိုင်တဲ့ဆေးရုံဆေးခန်းတွေမရောက်နိုင်တဲ့အခက်ခဲမျိုးတွေအဲ့လိုမျိုးတွေနောက်ပြီးဆေးရုံဆေးခန်းအပေါ်မှာအဲ့ဟိုပညာတတ်မျိုးလူလူအနေထားမှာကိုဆေးရုံဆေးခန်းတွေကိုတိတ်သွားခြင်းနဲ့ဟိုဟိုဟာတွေမရှိတာတွေတုံ့ရတာပေါ့နော်။အဲ့လိုပုံစံမျိုးတွေကြတော့ဟိုလုံလုံးမသာရောက်သွားတော့အဲ့လိုဟာမျိုးတွေမှာဒါဒီအခက်အခဲရှိတာလေးတွေတော့တွေ့ရတယ်တခြားဒီမှုသားရေးပိုင်းတွေမှာဆက်ဖြေတာလည်းဟိုပြဿနာကြုံရတာမျိုးတွေမရှိဘူးဗျဒီမှာဆရာဝန်တွေဆိုရင်လည်းမျိုးဟိုဆေးရုံတွေမှာရှိတဲ့ဆရာဝန်တွေဆရာမတွေနာဇင်တွေအနေထားတွေကတော့အကုန်လုံးကကောင်းမွန်တဲ့အနေထားတွေရှိပါတယ်ကုသရေးပိုင်းတွေမှာ
ဟုတ်ကဲ့အဲ့တော့လမ်းပန်းဆက်သွယ်ရေးကခုနကခက်ခဲနေလမ်းပန်းဆက်သွယ်ရေးကဘာလို့ပေးနိုင်ခဲ့ပါသလဲအဲ့ငါးနှစ်စီမံကိန်းထဲမှာကဘယ်လိုအသွင်းထားပါလဲအဲ့လမ်းပန်းဆက်သွယ်ရေးတူတက်ကောင်းမွန်ရေးကို
လမ်းပန်းဆက်သွယ်ရေးတူတက်ကောင်းမွန်ရေးရတော့အခုဆိုရင်တော့ဒါဟိုပဒန်းဒါအာဒီစစ်တွေအချီကိုလမ်းပေါက်နေပြီပေါ့ဒါဆိုမဲ့ဟိုတချို့နေရာတွေမကတ်တရားလမ်းတွေဖြစ်နေတဲ့တဲ့ဒါမှမဟုတ်ညောင်းနဲ့တောက်တို့ကြားမှာတော့ကွန်ကရစ်လမ်းဒီနဲ့ဆိုရင်ပြီးသွားနိုင်တဲ့အနေအထားရှိတာပေါ့နော်ຫນွေကုံရင်တော့ပြီးသွားနိုင်တဲ့အနေအထားဖြစ်သွားပြီဆိုတော့အကုန်လုံးကြီးဒီလမ်းမကြီးတွေပေါ့နော်မျိုးချင်းဆက်လမ်းတွေဖြစ်သွားပြီအဲကျွန်တော်တို့မှာကြည့်ရချင်းဆက်လမ်းတွေအဓိကလိုအပ်နေတယ်လာဖို့နှစ်မှာကြည့်ရချင်းဆက်လမ်းတွေတော်တော်များများပြီးနိုင်အောင်အတွက်လေကျွန်တော်တို့ဒီမှာဖြည့်ပြီးတော့စီမံကိန်းတွေမှာရေးဆွေးပြီးတော့အကောင့်စီကိုရှိနေပါတယ်ဟုတ
်နောက်တစ်ခုမြင်ချင်တာကမူရေးဆေးဝါးပြဿနာဟာတော်လေးဆွေးဝါးနေလို့သိရပါတယ်အဲ့ဒါကပြည်နယ်အစိုးရအဖွဲ့နဲ့ဘယ်လိုကင်တွယ်ခဲ့ပါလဲတိုးတက်မှုတစုံတရာမပြနိုင်ခဲ့ဘူးလားဒီကိစ္စမှာ
ပြည်နယ်အစိုးရအဖွဲ့ကင်တွယ်ပြီးတော့ပြည်နယ်အစိုးရအဖွဲ့ရဲ့အောက်မှာရှိတဲ့နိုင်ငံရေးတပ်ဖွဲ့ဒီရခိုင်ပြည်နယ်ရေးတပ်ဖွဲ့ပေါ့နော်ဒီရေးတပ်ဖွဲ့ရဲ့စံဆောင်မှုတွေကြောင့်ပဲကျွန်တော်တို့ဖမ်းမိနေတဲ့ဟာတွေဟာစစ်စစ်မပြတ်ရှိတယ်ဒါပေမဲ့ဒီအခုနာမူရေးစေဝါလုပ်နေတဲ့လူတွေရဲ့ဒေတာမှုတွေပြောရမလားဗျာဒီသူတို့ဒိတ်ဆက်မှုတွေကိုရှာတိုက်လို့မရနိုင်တဲ့အနေအထားတွေတော်တော်ကြုံနေတာပေါ့နော်အဲဒီကိစ္စကြတဲ့ခါလုံခြုံရေးကိစ္စတွေဖြစ်တဲ့ခါကျတော့ကျွန်တော်တို့ကအကုန်လုံးကိုထုတ်ပြန်ပြင်ညာလိုက်လို့လည်းမရဘူးဗျာ
လက်ပြလိုက်ယူမှုအဂရိလိုက်စားမှုလည်းသိအရေးကြီးမယ်ထင်ပါတယ်ဒီကိစ္စမှာအဲ့ဒါကဘယ်လောက်ထိနှိမ်နှင်းနိုင်ပါသလဲနောက်တစ်ခုကြားရတယ်ကျွန်တော်အဲ့မျိုးသစ်စီမံကိန်းလုပ်တဲ့အခါမှာအဲလူတွေဘသူတွေနာမည်နဲ့တကွာစီးရင်နဲ့ပေါ်ပြတယ်ဘလောက်လွယ်သူငါလုတ်တယ်ဆိုတာတွေအဲ့ဒီအဂရိလိုက်စားမှုတွေဒီမူရေးဆေးဝါးကိစ္စဖန်လဲစီမံထင်ပါတယ်ဘလောက်ကောက်ွက်နိုင်ခဲ့ပါလဲ
အဲ့ဒီဒိဋ္ဌာနဲ့အဲ့ဒီဟာတွေအခုကတော့ကြီးကြီးကြီးကြီးတွေဟာမိလာဖို့အနေထားတော့မတွေ့မိဘူးပေါ့ဒါအဂရိမလိုက်စားလို့ဒါမိနေတာအဲ့လိုကျွန်တော်ကတော့အဲ့လိုပဲသုံးသပ်မိပါတယ်လေဒါပေမဲ့ခဏမရှိတာတော့မဟုတ်ဘူးအနည်းအချင်းလည်းရှိတယ်ဒါပေမဲ့ကျွန်တော်တို့ဒီလုပ်ငန်းတွေကိုလုပ်နေတဲ့လူတွေမှာကိုယ်တိုင်ကလည်းအထောက်အထားပြနိုင်တဲ့အနေအထားမရှိကြဘူးလေဗျာ
ဟုတ်
အဲ့လိုမျိုးတွေဖြစ်နေတာကြတော့ဟိုအရေးယူဖို့ကြတော့အထောက်အထားရှိမှသာအရေးယူလို့ရတဲ့အနေအထားဖြစ်တာ哦โ
อเคကျွန်တော်နောက်ဆုံးမေးချင်တာကတော့အေးဘာသာမတူတဲ့လူအတိုင်းဝိုင်းတွေကြားဖြစ်နေတဲ့ပဋိပက္ခဖြစ်ပါတယ်တင်တော်တန်တွဲမှာလည်းနေဘူးတယ်မောင်တော်မှာလည်းနေဘူးတယ်တန်ရွှဲဆိုရင်ဒီဘာသာကွဲတွေအကြမ်းမှာအပြန်လာနားလည်မှုသိရှိရအခုခါမှာအဲ့လိုမဟုတ်ဖ ೇನೆ စိတ်ဝမ်းကွဲမှုတွေရှိနေတယ်ဆိုတဲ့သတင်းတွေလည်းထွက်ပေါ်လာပါတယ်ပဋိပက္ခတွေလည်းဖြစ်လာတယ်ဒီပြဿနာကဘယ်လောက်ထိထိန်းချုပ်နိုင်မယ်လို့ရှိကိုမျှော်တွေးမိပါလဲခင်ဗျာဘယ်လိုပုံစံမျိုးနဲ့ဘယ်အချိန်မှာနှစ်ဖက်ပြန်လည်သိမြတ်တဲ့အနေအထားကိုရောက်နိုင်မယ်လို့ထင်ပါတယ်ရောက်နိုင်မယ်လားလောက်မြင်ပါရလား
ရောက်နိုင်ပါတယ်ဆိုတာကလေဟိုတယောက်တယောက်အမုန်းကွာတဲ့စကားတွေနဲ့ဒီအချင်းချင်းမယုံကြည်မှုတွေဖြစ်အောင်လုပ်နေတဲ့လူတွေရှိနေကြတာပေါ့ဗျာဒါပေမဲ့ဒီနိုင်ငံရေးအခင်အကျင်းအကြောင်းအရာနဲ့အများအနာလိမှုတွေရလာတာနဲ့အမြယုံကြည်မှုတွေ အဒီဆောက်လိုင်းလာနိုင်ရမယ်ဆိုလို့ရှိရင်တော့နိုင်မှုတွေနေတာပဲကြောင်းလေးသွားနိုင်ပါတယ်ဒါပေမဲ့ချက်ချင်းတော့ဟိုအခုချက်ချင်းပြေလေသွားမယ်အခုချက်ချင်းကောင်းသွားမယ်ဆိုတာမျိုးတော့မလွေနိုင်သေးဘူးလေဒီမျိုးအပတိပခါတွေကတစ်ဖြည်းဖြည်းချင်းတစ်ဖြည်းဖြည်းချင်းပဲအာနည်းစီလာမြားပူဇာတာကိုပူဇော်ပြီးတော့မှတစ်ဖြည်းဖြည်းချင်းမှပြန်ပြီးတော့ပြေလေသွားမှာဟုတ
်ဟုတ်ကဲ့အစိုးရနဲ့ဘယ်လိုအထောက်အမှုတွေရှိပါလဲအဲ့တော့ပြန်လဲပူဇော်ဖို့အတွက်ပြန်လဲပြေလေဖို့အတွက်
ပြန်လေပူဇော်ဖို့အတွက်ကဒါတိုင်းဒါတောင်းဆိုနေတဲ့ဒါဘောက်ရဲ့ဆွေးစင်းတဲ့ဥပဒေအရနိုင်ငံသားဆွေးစင်းပြီးတော့ချိတ်ကင်းစစ်လုပ်ပြီးတော့ဟိုဒါနိုင်ငံသားဖြစ်ရင်နိုင်ငံသားပေးလိုက်ပေါ့ဗျာနိုင်ငံသားမဖြစ်ရင်အဲ့ဒါမပေးနဲ့ပေါ့ဗျာအဲ့ဒါမျိုးတောင်းဆိုမှုအနေထားမျိုးတွေကိုကျွန်တော်တို့လည်းဒီဘက်ကအဖြစ်ကြီးတဲ့အနေနဲ့ဒါလုပ်နေတာဒီပြည်နယ်အစိုးရအနေနဲ့အာပြည်နယ်လာဝကနဲ့ပူးပေါင်းပြီးတော့ပြည်ထောင်စုလာဝကနဲ့ပူးပေါင်းပြီးတော့ဒါလုပ်ကန်ဆိုင်နေတာတွေရှိတယ်ဒီလိုအဲ့ဒီဟာမှာခုနနိုင်ငံသားတရားဖြစ်လာပြီးနိုင်ငံသားဖြစ်သွားတယ်ဆိုရင်အကုန်လုံးကဒါလက်ခံနိုင်တဲ့အနေအထားရှိပြီဆိုရင်ဒါသူ့ကိုသွားဆွံ့လာခြင်းနဲ့ပေးရမယ်အဲ့ဒီဟာမှာဟိုနိုင်ငံသားဖြစ်နေတဲ့လူတွေမှာတော့အခုဟိုသွားဆွံ့လာခြင်းနဲ့အခက်အခဲတွေရှိနေတယ်ပုံစံလေးတွေတောင်းပြီးသွားနေရတယ်အဲ့လိုမျိုးလေးတွေကိုကျွန်တော်တို့ကပြည်လေအောင်ဖြည့်ဆင်းပေးပြီးတော့အကုန်လုံးလွတ်လွတ်လပ်လပ်နဲ့သွားနိုင်လာနိုင်တယ်ဆိုတဲ့အနေအထားဖြစ်သွားရင်တော့တဖြည်းဖြည်းတော့ဟုတ်ကဲ့
ဟုတ်ကဲ့အဲ့တော့အဲ့လိုသူတို့သွားနိုင်အောင်တကယ်တော့တောက်ဖြူကကမန်းတွေပါတွေအဲ့ဒီသူတို့တောင်မှပဲသူကနိုင်ငံသားဖြစ်နေတာပဲမျိုးဆက်ပေါင်းများစွာရှိခဲ့ပါပြီသူတို့တောင်မှပဲခရီးသွားလာမယ်ဆိုရင်မှတ်ပုံနေနဲ့မသွားရဘူးအခုမှတ်ပုံနေကတော့ပြန်ဆန်းစစ်မယ်စီစစ်မယ်ဆွဲအစီအစဉ်ဘာကြောင့်ဖြစ်လာတာလဲအဲ့ဒါကိုထဲချင်းဘာကြောင့်မပြင်နိုင်ဘူးလဲခင်ဗျာကြီးတော့
အဲ့ဒီကျင်းမပြင်းနိုင်ဘူးဆိုတဲ့အနေအထားလေဒါတမယုံကြည်လို့ပေါ့ယုံကြည်မှုမရှိတဲ့ဒီမှာဌာနဆိုင်ရာတွေဖြစ်နေတာပါမယ်။ဒါတကယ်လုပ်ပြလိုက်ရင်ကိုယ့်အထက်ကိုကြံပြီးတော့ဟိုပြည်သူတွေကဟိုဟာလုပ်မှာပေါ့နော်။အဆိုးပြုတ်မှာပေါ့နော်။မကောင်းပြုတ်မှာပေါ့နော်။အဲ့ဒါမျိုးတွေကိုခံစားနေကြတဲ့ဌာနဆိုင်ရာဝန်ထမ်းတွေရှိတဲ့ခါကျတော့တကယ်စစ်ဆေးလိုက်လို့သူတို့ရဲ့ခုနစစ်ဆေးမှုအရဒါစစ်ဆေးတဲ့ဥပဒေနဲ့အကန့်ညီပြီးတော့နိုင်ငံသားပြည်နိုင်တဲ့အနေအထားရှိတယ်။ဒါပေမဲ့သူတို့မပေးကြဘူးမြို့တွေမှာအပြင်ကြောက်တော့ခုနကလိုတိုင်းရင်းသားရခိုင်တိုင်းရင်းသားတွေကအဲ့ဒါကိုဟိုခြုံချမှာလို့ပါတော့အဲ့ဒါမျိုးတွေဟိုဖြစ်မှာကိုကြောက်ပြီးတော့အဲ့ဒါမျိုးတွေမှာကြတော့မပေးပြန်ဘူးအဲ့ဒါမျိုးတွေဖြစ်ပြီးတော့ဟိုယုံကြည်မှုတွေမရှိတာဖြစ်နေတာ
ကျေးဇူးတင်ရဲ့မြန်မာရေးသုံးသက်ချက်ကိုနားဆင်ကြကြတာပါ VOA ရဲ့ပုတ်တူးနေညပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်သတ္တရှင်များရှင်ခုတစ်ခါမှာတော့စနေနေ့ညတိုင်းလေလိုင်းစီစဉ်မှာဘာတွေဆွေးနွေးဖို့ရှိလဲဆိုတာကိုကြည့်ကြအောင်ပ
ါသတ္တရှင်များရှင်လူလူကသူတို့ရဲ့မကျင်တဲ့ချက်တွေကိုပြည်ခဲ့တဲ့နှစ်ထဲလွှတ်တော်ကိုတိုင်ကြားရမှာထောက်ဝက်ကျော်ဟာတရားစင်ရေးနဲ့ပတ်သက်နေပါတယ်တိုင်ကြားစာတွေထဲမှာတော့တရားရုံးဆုံးဖြတ်ချက်တွေတရားရုံးဝန်ထမ်းတွေတရားစင်ရေးမှာနှောက်နှေးကြံ့ကြာမှုတွေကိုမကျင့်တတ်မှုတွေပါဝင်ပါတယ်။တရားဥပဒေစိုးမိုးရေးကိုဦးစားပေးဖို့ကြိုးစားနေတဲ့ရတအစိုးရလက်ထက်မှာတရားရေးခန္ဓာကိုမကျင့်တဲ့ချက်တွေပေါ်ပေါက်နေရတာဟာဘာကြောင့်များပါလဲဆိုတာကိုလာမယ့်စနေနေ့ည VOA ရဲ့ဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။သောရရှင်တွေအနေနဲ့ကိုယ့်အတွေ့အကြုံပဲဖြစ်ဖြစ်သဘောထားအမြင်တွေကိုပဲဖြစ်ဖြစ်ပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါရစေ။ပါဝင်ဆွေးနွေးလိုတဲ့သောရရှင်တွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-3812995ကိုခေါ်ယူပြီးတော့ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားလို့ရပါတယ်။ဓာတ်ရိုက်လေးလိုက်ဆွေးနွေးတဲ့အချိန်မှာ VUE ကတယ်လီဖုန်းနဲ့ခေါ်ယူဆက်သွယ်ပါမယ်ရှင်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VUE ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ဓာတ်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရရှင်။
သောတာရှင်တွေအနေနဲ့စနေနေ့ည9:00အစီအစဉ်မတိုင်ခင်အချိန်မီဆက်သွယ်ပြီးတော့ပါဝင်ဆွေးနွေးမင်းမြတ်လာကြဖို့ကိုလည်းထပ်မံဖိတ်ခေါ်လိုက်ပါတယ်။ဒါရိုက်လေးလိုင်းအစီအစဉ်တွေကိုအပတ်စဉ်အင်္ဂါနဲ့စနေနေ့အတိုင်းမှာဆွေးနွေးနေကြဖြစ်ပါတယ်။ခုတစ်ခါမှတော့အပတ်စဉ်အားကစားကဏ္ဍကိုနားဆင်ကြရမှာပါ။ကိုရရင်နိုင်တက်ဆက်ထားပါတယ်ရှင်။
ဗျာ VOA ရဲ့တပတ်တွင်းအားကစားသတင်းတွေကိုအစတင်တင်ဆက်ပေးသွားမှာဖြစ်ပါတယ်။ဒီနှစ်ကိုလာစာ Euro 100ပေးမယ်လို့တရုတ်ကလပ်အသင်းကကမ်းလှမ်းတာကို2016ကမ္ဘာအကောင်းဆုံးဘောလုံးသမား C Ronaldo ကညှင်းလိုက်ပါတယ်။ APL တနစ်တာအကောင်းဆုံးမျိုးသားအားကစားသမားစုကိုတော့ အမေရိကန်ဘတ်စကတ်ဘောကစားသမား LeBron James ကရသွားပါတယ်။အမေရိကန်တင်းနစ်အကျော်မော် Serena Williams ပျောက်တော့သူ့ရဲ့ချစ်သူနဲ့လက်ထပ်ဖို့ခေါင်းငိတ်လိုက်တာအပါအဝင် Premier League ကဘောလုံးသတင်းတွေကိုအခုတစ်ပတ်မှာပြောပြပေးသွားမှာဖြစ်ပါတယ်ခင်ဗျာ2016ကမ္ဘာအကောင်းဆုံးဘောလုံးသမားခရစ္စတီယာနိုရိုနယ်ဒိုကိုတရုတ်ကလပ်သင်းတစ်ခုကတစ်နှစ်ကိုလစာငွေယူရို100ပေးမယ်လို့ကန့်လန့်လိုက်ပါတယ်။ရီယယ်မက်ဒရစ်သင်းတိုက်စစ်မှုရိုနယ်ဒိုကိုတရုတ်စူပါလိဂ်မှာလာကစားဖို့အတွက်တရုတ်ကလပ်သင်းတစ်ခုကတစ်နှစ်ကိုလစာငွေယူရို100ကျော်နဲ့ကန့်လန့်ခဲ့တယ်လို့သူ့ရဲ့အေဂျင့်ဖြစ်တဲ့ဂျော့ချ်မန်ဒက်စ်ကပြောပါတယ်။ဒါပေမဲ့ရိုနယ်ဒိုကတော့ရီယယ်မက်ဒရစ်အသင်းကနေပြောင်းမှာမဟုတ်ဘူးလို့သူကပြောပါတယ်။တရုတ်နိုင်ငံကအမည်ဖော်တဲ့ကလပ်အသင်းတစ်ခုကသူ့ကိုအသင်းပြောင်းရွှေ့ခြင်းဖြစ်တဲ့ယူရို300ကျော်အမေရိကန်ဒေါ်လာ315သန်းနဲ့ဝယ်ဖို့ကမ်းလှမ်းခဲ့တာပါတရုတ်ကလပ်အသင်းတွေရဲ့ငွေချေးအလုံးရင်းနဲ့ပုံရိုးသုံးဆွဲတာတွေကကမ္ဘာကျော်ဘောလုံးသမားတွေအတွက်လည်းမတ်လောက်စရာဖြစ်လာနေတာကြောင့်တစ်ဖက်မှာလည်းဥရောပအသင်းတွေကိုအတိုင်းအတာတစ်ခုထိတော့အကြက်ရိုက်စေတာအမှန်ပါရိုနယ်ဒိုအနေနဲ့အခုချိန်မှာတရုတ်နိုင်ငံကိုပြောင်းဖို့မစင်းစားတာမျိုးဖြစ်နိုင်ပေမဲ့တစ်ချိန်ချိန်မှာရောက်မလာနိုင်ဘူးလို့တော့တက်အပ်ပြောဖို့ကတော့မဖြစ်နိုင်ဘူးလို့ပြောမှာဖြစ်ပါတယ်ခင်ဗျာရိုနယ်ဒိုကတရုတ်ကလပ်အသင်းကိုညှင်းလိုက်ပြီးမဲ့တစ်ချိန်ကမိန်းမသူနဲ့အတူကစားခဲ့တဲ့အာဂျင်တီးနားတိုက်စစ်မှုကာလော့စ်ဒေးဗစ်ကတော့ကမ္ဘာမှာလစာအများဆုံးရတဲ့ဘောလုံးသမားဖြစ်သွားပါပြီ။တရုတ်နိုင်ငံရဲ့ရှန်ဟိုင်းရှန်ဟွာအသင်းကအာဂျင်တီးနားတိုက်စစ်မှုကာလော့စ်ဒေးဗစ်ကိုဘိုကာဂျူနီယာအသင်းကနေယူရို84သန်းနဲ့ပြီးခဲ့တဲ့သတင်းပတ်ကဝယ်ယူခဲ့ပါတယ်။လစာငွေဖြစ်တဲ့တပတ်ကိုဗြိတိန်စတာလင်ပေါင်း63,500နဲ့နှစ်နှစ်စာချုပ်ချုပ်ခဲ့တာကြောင့်ဒေးဗစ်ဟာအခုဆိုရင်ကမ္ဘာမှာလစာအများဆုံးရတဲ့ဘောလုံးသမားဖြစ်လာခဲ့ပါတယ်။ဝဲလ်စ်ကလပ်အသင်းတစ်ခုကတော့ကမ္ဘာစံချိန်အသစ်တစ်ခုကိုတင်လိုက်ပါတယ်ဝဲလ်စ်ပရီးမီးယားလိဂ်မှာကစားနေတဲ့ The New Saint TNS ဆိုတဲ့အသင်းက28ပွဲစတိုက်နိုင်ပြီးတော့လွန်ခဲ့တဲ့44နှစ်1982ခုနှစ်ကနယ်သာလန်နိုင်ငံက Ajax အသင်း26ပွဲစတိုက်အနိုင်ရပြီးတော့တင်ထားတဲ့စံချိန်ကိုချိုးခဲ့တာပါဒါကြောင့်အခုဆိုရင် TNS အသင်းဟာကမ္ဘာပေါ်မှာပွဲစဉ်အများဆုံးစတိုက်နိုင်တဲ့အသင်းဖြစ်နေစံချိန်တင်လိုက်တာဖြစ်ပါတယ်TNS နီးပြ Craig Harrison ကတော့ Ajax အသင်းရဲ့စံချိန်ကိုချိုးလိုက်နိုင်တဲ့နဲ့ပတ်သက်ပြီးတော့
We're not comparing ourselves to Ajax in any way, shape, or form. But on a personal, domestic level, you know, it's a fantastic.
ကျွန်တော်တို့ကတော့ကိုဟာကိုတော့ Ajax အသင်းနဲ့မရှင်ပါဘူး။ဒါပေမဲ့ကိုရဲ့ပုံကိုရေးအရာပဲဖြစ်ဖြစ်ပြည်ရင်းအဆင့်တန်းနဲ့ပဲဖြစ်ဖြစ်ဒါကကြီးမားတဲ့အောင်မြင်မှုကြီးပါ။ကျွန်တော်တို့အားလုံးဂုဏ်ယူပါတယ
်။အင်္ဂလန်ပရီးမီးယားလိဂ်ဘောလုံးပွဲတွေဘက်မှာတော့ဒီတစ်ပတ်ပွဲစဉ်တွေမှာဇယားထက်ကပြေးနေတဲ့ရှော့စီကစတုတ်စစ်တီကို၄ဂိုး၂ဂိုးနဲ့နိုင်ပြီးတော့ရာသီတဝက်ကျိုးတဲ့အချိန်မှာ49မှတ်ရပြီးတော့6မှတ်အသာနဲ့အမှတ်ပေးဇယားမှာဦးဆောင်နေပါတယ်ရှော့စီနီးပြအန်တိုနီယိုကွန်တီကတော့
The difficulty of this league is very tough. Today is another sample. We faced a really good team. They played the
ဒီအမှတ်ပေးပွဲကအရန်ခက်ပါတယ်ဒီနေ့ပွဲကနောက်ထပ်တက်တည်တစ်ခုပါပဲကျွန်တော်တို့ကအရန်ကောင်းတဲ့အသင်းတစ်သင်းနဲ့ကစားခဲ့ရပြီးသူတို့ကအဝေးဘောတွေကစားပြီးနားလည်ရခက်ပါတယ်ဒါပေမဲ့ကျွန်တော်ကစားသမားတွေကပွဲကိုထိမ့်ပြီးတနည်းတစ်ဖုံနဲ့နိုင်အောင်ကစားခဲ့လို့ကျွန်တော်ကျေနပ်ပါတယ
်ဒီတော့မှလီဗာပူးကလည်းမန်စီးတီးကိုတကောကောမရှိနဲ့နိုင်ပြီးတော့43မှတ်နဲ့ဒုတိယနေရာကိုတက်လာခဲ့ပါတယ်Cleveland Cavaliers အသင်းက American Basketball ကစားသမား LeBron James ကို AP သတင်းဌာနရဲ့တနစ်တာအကောင်းဆုံးအမျိုးသားအားကစားသမားအဖြစ်နဲ့ရွေးချယ်လိုက်ပါတယ်။သူဟာ Cleveland Cavaliers အသင်းကို NBA Champion ဖြစ်အောင်လှုပ်ပေးခဲ့တာကြောင့်ရွေးချယ်လိုက်တာပါ။ American Olympic ရေကူး Champion Michael Phelps ကဒုတိယရပြီးတော့ Olympic ပြေးခုံပြချန်ပီယံ Usain Bolt ကတော့ဒီနှစ်မှာတတိယရပါတယ်။ LeBron James အတွက်တော့အခုဒီချိန်ထပ်ရတာကြောင့်၃နှစ်အတွင်းမှာသူဟာဒုတိယအချိန်ရတာဖြစ်ပါတယ်ခင်ဗျာ။ဆာဗီယာနိုင်ငံကကမ္ဘာအဆင့်တက်တင်းနစ်ကစားသမားဟောင်းအန်နာအီဗာနိုဗစ်ရှာတင်းနစ်ကစားတာကနေအနားယူလိုက်ပါပြီ။ဂျေဇာတင်းနစ်လောကမှာ73နှစ်ကြာကစားပြီးတော့အသက်29နှစ်မှအနားယူလိုက်တာဖြစ်တဲ့အတွက်သူအနားယူတာစောတယ်လို့ပြောရမှာဖြစ်ပါတယ်။ဒါပေမဲ့ဒီလိုအနားယူဖို့ဆုံးဖြတ်တာဟာခက်ခက်ခဲခဲဆုံးဖြတ်ခဲ့တာဖြစ်တယ်လို့ဗီဒီယိုကနေတစင်သူကပြောပါတယ်။ဂျမန်လက်ရွေးစင်ဘောလုံးသမားဟောင်းဘက်စတန်ရှွိုင်းစတိုက်ဂါနဲ့လက်ထပ်ထားတဲ့အီဗာနိုဗစ်ရှာ2008ခုနှစ်က ပြင်သစ် Open ကိုအနိုင်ရပြီးတော့ဇာဗီယာအမျိုးသမီးရေးတဲ့မှာ Grand Slam ဖလားကိုပထမဆုံးရယူခဲ့တဲ့သူလည်းဖြစ်ပါတယ်ခင်ဗျာ American ကကဘာအဆင့်နဲ့အမျိုးသမီးတန်နစ်ကစားသမား Serena Williams ကတော့သူ့ရဲ့ချစ်သူနဲ့ဆွေးဆွေးလိုက်ပါပြီ Internet လူမှုကွန်ရက်စာမျက်နှာတစ်ခုဖြစ်တဲ့ Reddit ကိုပူးရဲတီထောင်သူ Alexis Ohanian ကသူကိုလက်ထပ်ခွင့်တောင်းတာကိုသူ့ဘက်ကလည်းသဘောတူခေါင်းငိမ်ခဲ့တယ်လို့ Serena ကသူ့ရဲ့ Facebook လူမှုကွန်ရက်စာမျက်နှာကနေပြောပါတယ် Serena Williams တယောက်သူ့ရဲ့ချစ်သူနဲ့ဆွေးဆွေးလိုက်ပေမဲ့လည်း Russia က Maria Sharapova တယောက်ကတော့အခုချိန်ထိတကိုယ်ထိအပြိုကြီးဖြစ်နေရှိနေတော့မယ်ဆိုတာပြောကြရင်လည်းပဲဒီတစ်ပတ်ရဲ့အားကစားကဏ္ဍကိုဒီမှာပဲဆုံးသတ်လိုက်ပါခင်ဗျာ
ကိုရင်နိုင်တင်ဆက်ထားတဲ့ပတ်စဉ်တင်ဆက်နေကြအားကစားကဏ္ဍကိုနားဆင်ကြကြတာဖြစ်ပါတယ်သောတာရှင်တွေအနေနဲ့ VOA ကထုတ်လွှင့်တဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးဝေဖန်ကြံပေးခြင်းနဲ့စာရေးသားပေးပို့ခြင်းနဲ့ဆိုရင်တော့ VOA ရဲ့ email လိပ်စာဖြစ်တဲ့ burmese@voanews.com ကိုစာရေးသားပေးပို့နိုင်ပါတယ်ရှင
် VOA မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကို Democratic မြန်မာအသံ DVB ရုပ်သံလိုင်းကနေဖန်ယူကြည့်ရှုနိုင်ပါတယ် DVB ရုပ်သံစလောင်းကနေပြောနေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်ညမှာဖြစ်ပါတယ်ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia 77ဂျိုးလူကနေပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆုံမေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို DVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင
VOA ကထုတ်လွှင့်တဲ့အသံလွှင့်စီစဉ်နေတဲ့ရုပ်မြင်သံကြားစီစဉ်တွေကိုထုတ်လွှင့်တဲ့ချိန်တက်ပြိုင်နက်ထဲမှာပဲ VOA ရဲ့ website ဖြစ်တဲ့ burmese.voanews.com မှာတိုက်ရိုက်ဖတ်ယူနားဆင်နိုင်ပါတယ်ရှင် VOA ကနေဗုဒ္ဓရညပိုင်းစီစဉ်တွေမကြခင်မှာပြီးဆုံးတော့မှာပါအခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတင်းကြပ်ကိုကိုကျော်ကျော်သိင်္ဂါကြီးညာပေးပါမယ်ရှင်
မြန်မာနိုင်ငံလူခွင့်ရေးချင်းနေဆိုင်ရာကုလသမဂ္ဂထူးဆောင်ဆန်းစစ်ဆေးရေးမှူးမစ်ဂျန်ဟီလီယာဇန်နဝါရီလ9ရက်နေ့ကနေ20ရက်နေ့အထိမြန်မာနိုင်ငံကိုလာရောက်မယ်ကြောင်းဂျနီဗာခြေဆိုင်ကုလသမဂ္ဂလူခွင့်ရေးကော်မရှင်နာမင်းကြီးယုံက VOA ကိုအတည်ပြုပြောထားပါတယ်။ဒီခီးစဉ်နဲ့ပတ်သက်တဲ့အသေးစိတ်တွေကိုမသိရသေးဘဲအစိုးရနဲ့ကုလသမဂ္ဂအကြားတိုက်ရိုက်ဆက်သွယ်ညှိနှိုင်းနေတယ်လို့ရန်ကုန်ကုလသမဂ္ဂသတင်းပြန်ကြားရေးအရာရှိဦးဝေးဝင်းက VOA ကိုပြောပါတယ်။ဒီမတိုင်ခင်မစ်ဂျန်ဟီလီမြန်မာနိုင်ငံကိုနောက်ဆုံးလာခဲ့တာကတော့2016ခုနှစ်ဇွန်လကဖြစ်ပါတယ်။ကဘာကြီးဟာတကယ့်ကိုအရေးကြီးပြီးခက်ခဲတဲ့အချိန်ကာလတစ်ခုမှာရောက်နေတာကြောင့်နိုင်ငံစုံပူးပေါင်းဆောင်ရွက်မှုရဲ့တံပိုးကိုအခိုင်အမာအလေးထားဖို့လိုအပ်တဲ့ကာလဖြစ်တဲ့ကြောင်းကဘာလုံးဆိုင်ရာပြဿနာတွေကိုကဘာလုံးပါဝင်တဲ့အဖြေတွေနဲ့သာကင်တွယ်ဖြေရှင်းနိုင်မယ်ဆိုတာကိုအတိအမှတ်ပြုဖို့လိုအပ်တဲ့ကာလဖြစ်ပြီးကုလသမဂ္ဂဟာနိုင်ငံစုံချင်းကပ်ဆောင်ရွက်မှုရဲ့အခြေခံအုတ်မြစ်ဖြစ်တဲ့ကြောင်းကုလသမဂ္ဂတွင်မှုချုပ်တဲ့အန်တိုနီယိုဂူဒါရက်စ်ကပြောသွားပါတယ်ရေမူကြိုးအဖြစ်9နှစ်တက်တန်းစတင်တဲ့တနင်္ဂနွေနေ့ကလေးကဆိုရင်ပထမဆုံးအကြိမ်ဖြစ်အင်္ဂါနေ့မှာဝန်ထမ်းတွေနဲ့တွေ့ဆုံချိန်တွေ့မစ္စတာဂူဒါရက်စ်ကအဲ့လိုပြောသွားတာပါအမေရိကန်သမ္မတဘရက်ကိုဘားမားနဲ့ဝီကော့ကန်ဒုတိယသမ္မတမိုက်ပင်စ်တို့ဟာဒီကနေ့မှာတော့ကျန်းမာရေးဆောင်ရှောက်မှုဆိုင်ရာဥပမာရဲ့ဥပဒေကိုအပြန်အလှန်ကုကံကာကွယ်ဖို့တစ်ဖက်ကတော့တိုက်ဖြတ်ဖို့အတွက်သက်ဆိုင်ရာလွှတ်တော်အမတ်တွေနဲ့ကုံရက်လွှတ်တော်မှာတွေ့ဆုံဆွေးနွေးကြပါတယ်နိုင်ငံခြားရေးဝန်ကြီးဖြစ်ရာခံရတဲ့ Rex Tillerson ဟာ Exxon ရေနံကုမ္ပဏီကနေအားယူဖို့အတွက်ကော်မတီနဲ့တူနေအကြောင်းမှာဒေါ်လာ380အပေးအယူနဲ့သဘောတူညီလိုက်ကြပါပြီခင်ဗျာ
တရင်ချင်းချုပ်ကိုကိုကျော်သိန်းကကြီးညာပေးခဲ့တာဖြစ်ပါတယ်ဒီညာအတွက်အစီအစဉ်ထုတ်လွှင့်မှုကတော့ကိုအောင်အောင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Cornelius Standard ဖြစ်ပါတယ်ကျွန်မအီသန်စင်ပါရှင် VOA American တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီနဲ့9နာရီအထိလိုင်းဒိုမီတာ24 40 48 50အပြင်လမ်းလမ်းမီတာ190တို့ကနေလည်းတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ် VOA ကိုနားဆင်သူအားလုံးကိုအထူးပဲကျေးဇူးတင်ရှိပါတယ်တော်တော်ရှင်ပေါင်းကောင်းသောညချမ်းဖြစ်ပါစေရှင်
This program has come to you from the Voice of America, Washington.